Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ PO American တိုင်းရဲ့2018ခုနှစ်မတ်လ29ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190 kHz 1905ကနေနားဆင်နိုင်တယ်လို့ PO ရဲ့ Facebook စာမျက်နှာ PO Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သူရှူရီလို့ဆွဆွဲခံထားရတဲ့ရုရှားတန်ဝင်နဲ့အယောက်60အမေရိကန်ပြည်အောင်စုတွေကနေတပတ်ထိပ်ဒီတပတ်တွင်မှထွက်သွားဖို့တင်းလာနေတော့ကအမိန့်ထုတ်ပြန်ကြေညာလိုက်တဲ့အပေါ်ရုရှားစိုးရွားကတုံ့ပြန်မဲ့အကြောင်းရုရှားနိုင်ငံသားဝင်ကြီးကဒီကနေ့မှပြောဆိုလိုက်ပါတယ်။နောက်83နှစ်မြောက်တက်မတော်နေ့ကိုမတ်လ29ရက်နေ့ကနေပြီးတော့မှကျင်းပခဲ့ပါတယ်။ဒီလိုထိတ်တဲရသတင်းတွေကိုကိုသားညွန့်ဦးနဲ့အတူတင်ဆက်ပေးပါမယ်ရှင်။
ကောင်းပါပြီရှင်ဒီနေ့ညပိုင်းသတင်းလွှာတွေဆက်သွယ်မြင်းမြန်ချက်တွေရမှာတော့မလ29ရက်နေ့အခမ်းအနားကိုအနာရပါတီ NLD ကဖက်စစ်ဒေါ်လာရင်းနေ့ဖြစ်ကျင်းပပြီးတမရော်ကတော့တမရော်နေ့ဖြစ်သုံးဆွဲကျင်းပခဲ့တာနဲ့ပတ်သက်လို့
ဒေါ်လာရင်းနေ့ရအားလုံးပဲပြည်တဲ့အတိုင်းတမရော်သားများရောပြည်သူများရောတိုင်းရင်းသားများရောပါဝင်နေတဲ့ဖက်စစ်ကိုဒေါ်လာရင်းနေ့ကိုစွဲပြီးတော့တမထားတာဖြစ်ပါတယ်
NLD ပြောခွင့်ရဒေါက်တာညွန့်ညွန့်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တိုင်းရင်းသားလူလာချက်တွေအကောင့်ထဲပေါ်ဖို့တနိုင်ငံလုံးအပြစ်ရက်လမ်းကြောင်းကိုအခြေခံပြီးမှဆောင်ရွက်တဲ့အကြောင်းပြောကြားချက်အပေါ်မှာတုံ့ပြန်မှုတချို့ကိုနားဆင်ရမှာဖြစ်တယ်လို့အိန္ဒိယမြန်မာစီးပွားရေးတိုးတက်လာဖို့အလားအလာဘယ်လိုရှိမလဲဆိုတာကိုလည်းနားဆင်ကြရမှာပါ။အဲဒီနောက်ကရင်ပြည်နယ်ခြားဆောင်တပ်ကလိုင်စင်မဲ့ကားအစီး180ကျော်ကိုစစ်တပ်အာဏာပိုင်နေစီကိုအနှံလိုက်တဲ့သတင်းကိုလည်းပြောပြပါမယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုသားညိုလူကပြောပြပါမယ်ရှင
်သူရှူရဲလို့ဆွဆွဲခံထားရတဲ့ရုရှားတန်ဝင်နဲ့အယောက်60အမေရိကန်ပြည်အောင်စုတွေကနေဒီတစ်ပတ်အတွင်းမှာထွက်သွားဖို့တင်းလာနေတော့ကအမိန့်ထုတ်ပြန်ကြေညာလိုက်တဲ့ပုံမှာရုရှားစစ်ရကတုံ့ပြန်မိအကြောင်းရုရှားနိုင်ငံသားဝင်ကြီးဆာဂေးလက်ဗရော့ကဒီကနေ့မှပြောဆိုလိုက်ပါတယ်ပြင်သစ်ဂျာမနီနဲ့ပိုလန်နိုင်ငံတွေအပါအဝင်တခြားနိုင်ငံ22နိုင်ငံကလည်းရုရှားထောက်လိုင်းဝင်တဲ့စုစုပေါင်း89ယောက်ကိုနိုင်ငံတွင်းကနေနှင်ထုတ်လိုက်တဲ့အကြောင်းအင်ဗီဒိုကပြောဆိုထားပါတယ်။ပြည်ထောင်မှနေထိုင်တဲ့ရုရှားတရှိုဟောင်းတအူးနဲ့သူ့ရဲ့သမီးကိုအာယုံကြောထိခိုက်စေတဲ့အစိတ်နဲ့တိုက်ခိုက်ခဲ့တာဟာရုရှားဆွေးရဲလို့ရဆိုပြီးတော့ပြည်ထောင်ဆွေးရကပြောဆိုထားသလိုဒီလို့ရကိုတုံ့ပြန်တဲ့အနေနဲ့ဩစတြေးလျကရုရှားတပ်တော်ဘက်2ယောက်ကိုပြည်နယ်တန်ပေးမယ်လို့ဝန်ကြီးချုပ်မယ်လ်ကွမ်တန်ဘိုးကဒီကနေ့မှပြောဆိုလိုက်ပါတယ်။အလားတူရည်ရွယ်ချက်နဲ့ပဲရုရှားတပ်မှန်တွေကိုမင်းကမောင်းထုတ်လိုက်တာလည်းဖြစ်ပါတယ်။မတ်လ4ရက်နေ့တုန်းကဖြစ်ပွားခဲ့တဲ့ရုရှားတရှိုဟောင်းအစိတ်ခတ်ခံရမှုအပေါ်ပြည်တွင်းနဲ့အနောက်နိုင်ငံတွေအပြင်နေတိုးကလည်းရုရှားကိုပြစ်တင်ထားပါတယ်။တာဝဲပြစ်မဆိုင်ဒုံးတင်ရေငုပ်တင်မော်စင်နဲ့ရေတပ်ချီဆိုင်စခန်းတို့နဲ့နီးတဲ့အမေရိကန်ပြည်အောင်စုဝါရှင်တန်ပြည်နယ်ပစိဖိတ်ဆိပ်ကမ်းမြို့ဆီယက်တောကရုရှားတရင်ကိုဧပြီလ2ရက်နေ့မှာနောက်ဆုံးထားပြီးပိတ်ဖို့အမေရိကန်ကအမိန့်ထုတ်ပြန်ကြေညာလိုက်ပါတယ်။အမေရိကန်တွင်လက်မခံနိုင်တော့အောင်များနေတဲ့ရုရှားရဲ့စစ်စင်ရေးတွေကဒီတရုံကြောင့်လည်းဖြစ်ပြီးတော့လိုအပ်ရင်နောက်ထပ်အဆင့်တိုးပြီးတော့လှုပ်ဆောင်သွားမယ်အကြောင်းအစိုးရအကြီးအကဲရရှိတဦးကကြီးညာချက်မထွက်ခင်တင်းလာနေတဲ့ကသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့ကရုရှားသမ္မတဖလာဒီမီယာပူတင်နဲ့စကားပြောခဲ့တဲ့အမေရိကန်သမ္မတထရမ့်ကလည်းရုရှားတပ်တော်တွေနှင်ထုတ်ရေးဆွေးနွေးမှုမှာပါဝင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။
အမေရိကန်ပြည်တော်စုမှနေထိုင်တဲ့လူ၏စီးရင်နောက်တစ်ချိန်ကောက်ခံတဲ့အခါမှာဒီမိကုန်းတွေတဲနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မိကုန်းကိုထည့်သွင်းသွားမယ်လို့အမေရိကန်ကုန်သွယ်ဝင်ကြီး Wilbur Ross ကကြေညာသွားပါတယ်။အမေရိကန်သံတမန်စီးရင်ဌာနကနေပြီးတော့လူ၏စီးရင်ကိုစနစ်တကျကောက်ခံနေရမှာလာမယ့်2020ခုနှစ်မှာတစ်ချိန်ထပ်မံကောက်ခံဖို့ရှိနေပါတယ်။ဒီအတွက်မြင်းမဲ့မိကုန်းတွေကိုအခုစနေနေ့မှနောက်ဆုံးထားပြီးတော့ပြည့်စည်ရမှာပါ။လူနည်းစုတွေရဲ့မဲပေးခွင့်ကိုအကာအကွယ်ပေးနိုင်မယ့်ဥပဒေတရားအတွက်ချက်လက်တွေလူလာမှုလို့တရားရေးဌာနရဲ့တောင်းဆိုချက်အရနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မိကုန်ကိုထက်သွင်းသွားဖို့ဖြစ်လာမယ်လို့ကုန်သွယ်ဝင်ကြီးရဲ့ရုံးမှတ်တမ်းမှာတင်းလာနေကဖော်ပြလိုက်တာပါ။ဒါပေမဲ့လည်းဒီချက်လက်ပေါ်အစိုးရဘက်အသုံးချလာနိုင်တယ်လို့ဆိုရင်မှုတွေရှိနေပြီးတော့လူ့ရဲ့စစ်တမ်းမှာပူပေါင်းပါဝင်မှုတွေမလုပ်တာတွေလည်းဖြစ်လာနိုင်တယ်ဆိုပြီးဝေဖန်သူတွေကတော့ထောက်ပြနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ရှင်းနေကျုပ်ဖြစ်တဲ့ Xavier Becerra ကတော့ဒါဟာတရားမဝင်တဲ့လှုပ်ဆောင်မှုဖြစ်တယ်ဆိုပြီးတော့ဥပဒေအရကန့်ကွက်သွားမယ်လို့ဆိုပါတယ်ခင်ဗျာ။
Trump တရမဖြစ်ခင်2006ခုနှစ်မှာသူဟာလိမ်ဖြော်ပြေးစကားရိုက်ကူးသူတရုတ်ဆောင် Stormy Daniels နဲ့တညတူနေခဲ့ဘူးလားနဲ့ပတ်သက်ပြီးတော့နောက်9နှစ်ကြာမှာ Daniels ကသူ့အကြောင်းပြန်ပြောဖို့ကြိုးစားရမှာ Trump ကချင်းချောင်နှုတ်ပိတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်အယုံကြည်မရှိတဲ့အကြောင်းသမ္မတ Trump ကညင်းဆိုထားတယ်လို့အင်ဗီဒိုကတင်တာနေတော့ကပြောဆိုထားပါတယ်။2016သမ္မတရွေးကောက်ပွဲမတိုင်ခင် Trump ရဲ့ရှေ့နေ Michael Cohen ကတရုတ်ဆောင် Daniels ကိုဒေါ်လာ3,000ပေးပြီးနှုတ်ပိတ်ခဲ့တာကြောင့် Trump အနေနဲ့မမှန်မကန်ဆောင်ရွက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်ညင်းဆိုတဲ့အကြောင်း Trump ပြောခွင့်ရ Russia ကပြောဆိုလိုက်ပါတယ်။ဒီနေ့ဝင်နေကအများဆုံးကြည့်နေကြတဲ့တွေ့ဆုံမေးမြန်းကမှာတော့နာမည် Stephanie Clifford လို့ခေါ်တဲ့ Stormy Daniels က ဒီလိုအကြောင်းတွေကိုမေးပြလိုက်ဖို့ပြောခဲ့တယ်လို့ Daniels ကရုပ်တံတရင်တမအန်ဒါဆန်ကူပါကိုပြောဆိုခဲ့ပါတယ်ဒီလိုချင်းချောက်ခင်ရတာကြောင့်နှစ်နဲ့ချီကြောက်ရွံ့ခဲ့ရပြီးတော့ထရမ့်ရဲ့ရှေ့နေမိုက်ကယ်ကိုဟန်ကပေးတဲ့နှုတ်ပိတ်ခဒေါ်လာ
ဒသိန်းသုံးသောင်းကိုလက်ခံလိုက်တာဖြစ်တယ်လို့ဒန်နီယယ်စ်ကCBSရုပ်တံရဲ့60မိနစ်အစီအမံပြောဆိုသွားပါတယ်ဒန်နီယယ်စ်ကပတ်သက်ပြီးတော့ဒေါ်နယ်ထရမ့်ကတွစ်တက်ကနေရေးသားတာမျိုးတော့မရှိသေးပါဘူး
အမေရိကန်ပြောင်စုဝစ်ကွန်ဆန်ပြည်နယ်ကထက်တန်းကျောင်းသားလေးဆယ်လောက်ဟာတနက်ကန်ဆောင်ခွင့်ပြုရင်ပြောင်းလဲရတဲ့အောက်လွတ်တော်အုပ်ထပေါ်ရိုင်ရဲ့မူရမြို့ကိုချီတက်ဆန္ဒပြနေပါရယ်တနက်ကန်ဆောင်ခွင့်ဥပဒေကိုပြန်လဲပြင်ဆင်ဖို့အောက်လွတ်တော်အုပ်ထကိုတောင်းဆိုရနေနဲ့မက်ဒီဆန်ကနေပြီးတော့ယန်ဆွဲလ်မျိုးစီကိုမိုင်း90ခီလေးရကြာချီတက်ဆန္ဒပြနေကြတာပါတနက်ကန်ဆောင်ခွင နိုမာလာယူကောက်ပွဲမှာဒီလူတွေမဲမရစီဘူးဆိုပြီးတော့လဲချီတက်ပွဲစီစဉ်သူတူဖြစ်တဲ့ Braden Fardell ကပြောပါတယ်လွှတ်တော်ကတော့သတင်းနှစ်ပတ်ကြာနားနေတာဖြစ်ပြီးတော့အော်လွတ်တော်ဥက္ကဋ္ဌ Paul Ryan နဲ့လွှတ်တော်မှချုပ်ဟာအခုတနင်္လာနေ့မှာ Czech သမ္မတနိုင်ငံကိုတရားဝင်ခီးသွားရောက်နေပါတယ်အမေရိကန်ရဲ့တနက်ကန်ဆောင်ခွင့်ကိုကန့်သက်တားမြစ်မဲ့ကိစ္စကိုလွှတ်တော်မှရှိတဲ့ Republican Coalition မလိုလားဘူးလို့ပြီးခဲ့တဲ့လသတင်းစာရှင်းလင်းပွဲတစ်ခုမှာ Paul Ryan ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တိုင်းထုတ်လွှင့်ပေးနေပါတယ်93နှစ်မြောက်တက်မတော်နေ့ကိုမတ်လ29ရက်နေ့မှာနေပြီးတော့မှကျင်းပခဲ့ပါတယ်။စီးပြခန္ဓာကိုတက်ရောက်လာတဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံတွင်သတင်းလွတ်လပ်ခွင့်နဲ့ပုံနှိပ်ခွင့်ကိုကျင့်ဝတ်နဲ့အညီကျင့်သုံးကြောင်းလေးပေးပြောဆိုသွားပါတယ်။တက်မတော်ပြုတ်ကွဲအောင်ဂုဏ်သိက္ခာကျအောင်အချိန်မြင့်မရှိဘဲနဲ့ပြောဆိုရေးသားမှုတွေဟာအမုန်းတရားတွေကိုပြန့်ပွားစေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်မှုကိုနှောင့်နှင်းစေတယ်လို့လည်းသူကပြောသွားပါတယ်။တက်မတော်နေ့အခမ်းအနားကိုအစိုးရပိုင်းကကြီးကဲတွေဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရောဒုသမတွေပါတက်ရောက်တာမတွေ့ရပါဘူး။လွှတ်တော်ဥက္ကဋ္ဌတွေလည်းတက်ရောက်တာမရှိပါဘူး။အစိုးရဝန်ကြီးတချို့နဲ့လွှတ်တော်အမတ်တချို့ကတော့တက်ရောက်ခဲ့ကြပါသေး။နေပြည်တော်မှာတက်မတော်ကဥဆောင်ပြီးတော့တက်မတော်နေဆိုပြီးတော့ကျင်းပနေစီမှာပဲ။ရန်ကုန်မြို့မှာတော့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖက်ဆစ်တော်လှန်ရေးနေဆိုတဲ့ခေါင်းစဉ်နဲ့အခမ်းအနားကျင်းပပါသေး။ NLD နိုင်ငံကကြီးသူရဦးတင်ဦးနဲ့ NLD ပါတီခေါင်းဆောင်တွေတက်ရောက်ခဲ့ကြပါသေး။ဒီနေ့ဟာတက်မတော်ရင်သာမကပဲနဲ့တိုင်းရင်းသားပြည်သူအားလုံးနဲ့နိုင်ငံရေးအင်အားစုတွေကဖက်ဆစ်စနစ်ကိုတိုက်ထုတ်ခဲ့တာကြောင့်မွေးရင်တက်မှတ်ခဲ့တဲ့ဖက်ဆစ်ဒေါ်လာရင်းနေလို့တက်မှတ်သုံးလုံးတာဖြစ်တယ်လို့ NLD ပြောခွင့်ရသူက VOA ကိုပြောပါတယ်1945ခုနှစ်မှာတနိုင်ငံလုံးအတိုင်းအတာနဲ့ဖက်ဆစ်ဂျပန်တို့ကိုစတင်တော်လှန်ခဲ့တဲ့နေ့ကိုဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်မတ်လ29ရက်နေ့ကိုမူလကဖက်ဆစ်ဒေါ်လာရင်းနေလို့သုံးနှုန်းခဲ့ပေမဲ့လည်းစစ်ဆိုးရလက်ထက်မှာတော့တက်မတော်နေဆိုပြီးတော့ပြောင်းလဲတက်မှတ်ခဲ့ပါတယ်
မြောက်ကိုရီးယားနိုင်ငံကအစိမ့်မြင့်ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ဟာတရုတ်နိုင်ငံကိုဒီဘေကျင်းကိုရောက်နေပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းဟာဘေကျင်းမှာတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံနေဆိုပြီးတော့ခမ်းမ်းချက်တွေထွက်နေပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ကိုတင်ဆောင်လာတယ်လို့ယူဆတဲ့ယထာတဆင်းဟာအင်္ဂါနေ့နေ့လယ်ပိုင်းဘေကျင်းကနေပြီးတော့ထွက်ခွာသွားတယ်လို့သတင်းတွေမှာဖော်ပြပြီးတော့မြို့တော်မှာတော့လုံခြုံရေးတွေတင်းကျပ်လုပ်ထားပါတယ်။ယထာပေါ်မှာပါသူတွေဘသူတွေဖြစ်မယ်ဆိုတာကရှင်းရှင်းလင်းလင်းမရှိသေးပါဘူး။စစ်စင်းရောင်ယထာတဆင်းဘေကျင်းမြို့ကိုဆက်ရောက်လာတဲ့ဗီဒီယိုကိုဂျပန်ရုပ်သံတစ်ခုကရရှိခဲ့တဲ့နောက်မြောက်ကိုရီးယားခေါင်းဆောင်ဟာတရုတ်ကိုတင်းလာနေကရောက်နေတဲ့ဆိုပြီးတော့သတင်းတွေပေါ်ထွက်ခဲ့တာပါစစ်စင်းရောင်ပေါ်မှာအဝါလိုင်းတစ်လိုင်းပါတယ်အဲ့ဒီယထာဟာကွယ်လွန်သွားခဲ့တဲ့အရင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီ2011ခုနှစ်တုန်းကတရုတ်ကိုလာတဲ့ယထာနဲ့အတော့ကိုတူတယ်ဆိုပြီးတော့ဂျပန် NTV ရုပ်သံကထုတ်လွှင့်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ဟောင်ကင်ဂျုံအီဟာတရုတ်ကိုကိုယ်ပိုင်ယထာသုံးပြီးတော့လဲရောက်တဲ့တူတူသောမြောက်ကိုရီးယားခေါင်းဆောင်လည်းဖြစ်ခဲ့ပါတယ်တရုတ်ကိုလာတဲ့မြောက်ကိုရီးယားအစိမ့်တာဝန်ရှိသူတန်းဟာဒီလိုမျိုးယထာမျိုး3-3တာမရှိဘူးလို့မြောက်ကိုရီးယားရေသူသည်တူကပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်ကဒီတရုတ်ကိုရောက်နေရဆိုတဲ့ခမန်းချက်တွေပေါ်မှာတရုတ်ရောမြောက်ကိုရီးယားဘက်ကပါတစုံတရာတီးပြုတ်ပြောဆိုတာမျိုးမလုပ်သေးပါဘူးမြောက်ကိုရီးယားအစိမ့်ကိုယ်စားလှယ်ဖွဲ့ရဲ့ဒီခီးစဉ်ကိုကြည့်မယ်ဆိုလို့ရှိရင်မြောက်ကိုရီးယားအနေနဲ့ကမ္ဘာနဲ့ထိတိုက်တွေ့နေရတာနေပြီးတော့တဏ္ဍာမဆက်ဆံရေးဘက်ကိုပြောင်းလာမယ်ကြီးမားတဲ့ပြောင်းလဲမှုကြီးအစိပ်ပိုင်းဖြစ်လာနိုင်တယ်လို့မြောက်ကိုရီးယားရေသူသည်တူကခံမှန်းနေပါတယ်တောင်ကိုရီးယားမီဒီယာမှာတော့ဒီကိုစလေဖွဲ့ကိုဥဆောင်လာတာကင်ကိုရိုင်မဟုတ်ပဲနဲ့သူ့ရဲ့ညီမဖြစ်တယ်လို့ဆိုနေပါတယ်။တကယ်လို့သာကင်ဂျုံအွမ်နာအခုတရုတ်ခီးစင်မှာဥဆောင်လာသူမှန်ခဲ့ရင်တော့2017သူအာနာယူပြီးကလေးကဆိုရင်သူ့ရဲ့ပထမဆုံးနိုင်ငံခြားခီးစင်ဖြစ်မှာပါခင်ဗျာ။
တရုတ်တို့နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာမယ်ဆိုရင်ငွေရော့သွားတာကြောင့်ဒေသနာတွေကအမေရိကန်စတော့ဈေးကွက်ကပြန်တက်လာပါတယ်ဒေသနာတွေအစောပိုင်းမှာအာရှစတော့ဈေးကွက်မှာအတက်ကျရှိနေချိန်မှာပဲဥရောပစတော့ဈေးရာဈေးတွေကတော့ကျနေကြတာပါတရုတ်တို့ရဲ့သွင်းကုန်တွေအပေါ်မှာဒေါ်လာဘီလီယံ60ဘူးအခွန်တိုးောက်သွားမယ်ဆိုတဲ့ထွက်ပြန်ကြေညာချက်ကြောင့်ပြီးခဲ့တဲ့တစ်ပတ်ကကမ္ဘာစတော့ ရဲ့ ကားတွေကို အခွန် short ကောက် ဖွင့်နေ မိခင် ကုမ္ပဏီတွေကို တရုတ်မှာ ဖွင့်ခွင့် ပြုဖို့ တမရထ် အစိုးရက တောင်းဆိုထားပါတယ် တနိုင်ငံ ကုန်သွယ်ရေး ကိစ္စရက်တွေ ဆွေးနွေးဖို့ မိခင် တာဝန်ရှိသူတွေနဲ့ တွေ့ဆုံဖို့ တရုတ် နိုင်ငံက ဆန္ဒရှိကြောင်း တရုတ် နိုင်ငံ ကြားရေးဌာန ပြောခွင့်ရ ဝါချူရင်းက ပြောဆိုထားပါတယ် တရုတ် နိုင်ငံ ကြားရေးဝန်ကြီးက လည်း အခွန် ကောက်ခံမှုနဲ့ ပတ်သက်ပြီးတော့ မိခင် ဘက်က ကုန်သွယ်ရေး ဆိုင်ရာ ချင်းချောက်မှုတွေ အဆုံးသတ်ဖို့ တိုက်တွန်းထားပါတယ်
တောင်အာဖရိကသမ္မတဟောင်းဂျက်ကော့ဇူမာကိုအောက်တိလက်ဆမှုဆွဲချက်တွေနဲ့ဧပြီလ6ရက်နေ့မှာတရားရင်ဆိုင်ဖို့တရားရုံးကဆင့်ခေါ်ပါတယ်။ထောင်ကူက90ခုနှစ်တွေတုန်းကလက်နက်ရောင်းဝယ်တစ်ခုနဲ့ပတ်သက်တဲ့ဆွဲချက်တွေဖြစ်ပါတယ်။သူ2009ခုနှစ်သမ္မတတာဝန်ယူဆဲမတိုင်ခင်ဆယ်စုနှစ်တစ်ခုလောက်ကိုအဲ့ဒီအမှုတွေကိုဘေးဖယ်ထားတာပါ။တောင်အာဖရိကနိုင်ငံသားချို့ကတော့တရားဥပဒေထ
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအီးတန်စင်နဲ့ကုသညိုလို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နားဆင်ကြရပါမယ်။ မလာ29ရက်နေ့ကိုတမရော်ကတမရော်နေလို့ခေါ်ဝေါ်သုံးဆွဲပြီးအခမ်းအနားရ NLD
မြန်မာတမရော်ကတော့မတ်လ29ရက်နေ့ကိုတမရော်နေလို့ခေါ်ဝေါ်သုံးဆွဲပြီးနေပြည်တော်မှာအခမ်းအနားတွေအကြီးအကျယ်ကျင်းပခဲ့တာပါ။လွတ်လပ်ရေးပေးမဲ့ဆိုပြီးမြန်မာနိုင်ငံကိုကျူးကျော်သိမ်းပိုက်ခဲ့တဲ့ဖက်စစ်ဂျပန်တွေကိုအမျိုးသားခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့တပ်ဖွဲ့တွေကွန်မြူနစ်ဆိုရှယ်လစ်ပါတီတွေအခြားနိုင်ငံရေးအင်အားစုတွေနဲ့တိုင်းရင်းသားပြည်သူအလှ င်းလဲသတ်မှတ်ကျင်းပလာခဲ့တာဖြစ်ပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီကနေ့ကို83နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့အဖြစ်ရန်ကုန်ရွှေကိုနိုင် NLD ရုံးချုပ်မှာကျင်းပခဲ့ပါတယ်။ဘာကြောင့်ဖက်စစ်တော်လှန်ရေးနေ့အဖြစ်ခေါင်းစဉ်တက်ပြီးကျင်းပရသလဲဆိုတာနဲ့ပတ်သက်လို့ NLD ပါတီပြောခွင့်ရဖို့ကိုဒေါက်တာမျိုးညွန့်ကရှင်းပြပါတယ်
။ဒီတော်လှန်ရေးနေ့ဆိုတာမူလသတ်မှတ်ချက်ပါတော်လာရင်နေရာအားလုံးနဲ့တည်တဲ့အတိုင်းတမရတာများရောပြည်သူများရောတိုင်းရင်းသားများရောပါဝင်နေတဲ့ဖက်စစ်ကိုတော်လာနေမျိုးဆွဲပြီးတော့ကျွန်တော်သတ်မှတ်ထားတာဖြစ်ပါတယ်တမရတူဦးတယ်နော်တက်ဆိုင်နဲ့နေလို့ပြောမယ်ဆိုရင်တော့ဒါနည်းနည်းလွဲချော်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ကျွန်တော်ကမူလသတ်မှတ်ချက်အတိုင်းကျင်းပပြီးတော့တမရကတော့ဥနေဝင်လက်ထက်ကဥနေဝင်စိတ်ကြိုက်ပြောင်းလဲသတ်မှတ်တဲ့အတိုင်းလိုက်လာပြီးတော့သမရောနေလို့ဆောင်ရတာလို့ကျွန်တော်ထင်ပါတယ်အဲဒီလိုကွဲလွဲမှုကလည်းဒီနေ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့လက်ရှိရင်ဆိုင်နေရတဲ့အခက်အခဲအားလုံးကိုမိမောင်းထိုးပြနေတယ်လို့ကျွန်တော်ထင်ပါတယ
်ဖက်စစ်တွေကိုတော်လှန်ရမှာအခြားသောနိုင်ငံရေးအင်အားစုတွေရဲ့ဥစွာမှုကဏ္ဍကိုတမရောကအတိအမှန်မပြုလို့တာကြောင့်တမရောနေအဖြစ်ဆက်လက်သုံးဆွဲနေခြင်းသာဖြစ်တယ်လို့ဗမာပြည်ကွန်မြူနတီပါတီကသုံးသပ်ကြောင်းပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ချောင်းကပြောပါတယ်
မလာ29ရက်နေ့ဂျပန်ဖက်စစ်တော်လိုင်းကြီးဟာအင်မတန်အရေးပါတဲ့ထုတ်ရှားမှုကြီးတစ်ခုပါ။တိုင်းရင်းသားပေါင်းစုံပါဝင်တဲ့ပြည်သူအလုံးစည်းလုံးညီညွတ်တယ်။နောက်ပြီးကြတော့အလုံးအသက်နဲ့ရင်းပြီးတော့တိုက်ပွဲဝင်ကြတဲ့ထုတ်ရှားမှုဖြစ်ပါတယ်။အဲ့လိုလုပ်နိုင်တဲ့အတွက်လေကာလသိပ်မကြာခင်မှာပဲကျွန်တော်တို့လူလတ်ရေးရခဲ့တာဖြစ်ပါတယ်။အဲ့ဒီတော့တမလို့ပူအားထုတ်တယ်လို့ပြောလို့မရပါဘူး။အလုံးပါကြတာပါပဲခင်ဗျ။အဲ့တော့အဲ့ဒီတိုင်းမှာဘရူနီဝင်းဒိုဟာသူတို့ကြီးလုတာမျိုးလို့ပြောခြင်းနဲ့နောက်တစ်ခါတခြားလူတွေရဲ့အခောင်းထုတ်ပြခြင်းနဲ့ဂျပန်ကိုတုတ်တင်တဲ့နေရာမှာနာမည်ကြီးလာတဲ့ဘဂိုယူမတခြားကတိုက်ပွဲရဆိုရင်ကြောက်ကြတတ်တာတွေလေသမားတတ်တာတွေရဲ့ဂျပန်ကိုချေမှုန်းတာပါ
အာဏာရှင်ဗိုလ်ချုပ်ဤနေဝင်နဲ့1988နောက်ပိုင်းစစ်အစိုးရလက်ထက်မှာရောလက်ရှိစစ်ကောင်းဆောင်တွေကပါတမတော်နေအဖြစ်ခေါ်ဝေါ်တတ်မှတ်ကျင်းပလာပေမဲ့ NLD အစိုးရလက်ထက်မှာတမတော်နေဆိုတာကိုဖက်စစ်တော်လှန်ရေးနေအဖြစ်ပြောင်းလဲတတ်မှတ်သွားနိုင်ဖို့ NLD ပါတီမှာသဘောထားဆုံးဖြတ်ချက်ရှိကြောင်း NLD ပြောခွင့်ရဒေါက်တာမြွန်းညွန့်ကပြောပါတယ
်ကျွန်တော်တို့ကဒါကိုပြောင်းလဲခြင်းတဲ့စိတ်ကကျွန်တော်တို့ဆက်ရှိပါတယ်သို့တော့အဲ့ဒီလိုပြောင်းလဲခြင်းအဖြစ်အမရောနဲ့ကျွန်တော်တို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ချာမှာရရှိထားတဲ့နော်ယုံကြည်မှုထိခိုက်သွားမယ်ဆိုရင်နော်ဒီလိုပြောင်းလဲမှုအတွက်ကျွန်တော်တို့လုပ်မှာမဟုတ်ပါဘူးဒီတမရောနေနဲ့တော်လှန်ရေးနေ့အကွဲအပြေးရတော့နောက်ခံအယူအဆနဲ့နော်သမိုင်းယောင်အဆထူးကွဲလွဲတဲ့အတွက်ကျွန်တော်တို့ပြောင်းလဲမတုံ့ပြန်ဖြစ်ပါတယ်သို့တော့အဲ့ဒီလိုပြောင်းလဲလာနိုင်တဲ့ရည်မျိုးကိုကျွန်တော်မျှော်လင့်နေပါတယ်လှုပ်ဆောင်နေပါတယ
်1942ခုနှစ်ဒီဇင်ဘာလတည်းမှာဘူကျော်အောင်ဆန်းတို့ဘန်ကောက်မြို့မှာ BIA တပ်ကိုစာပြီးဖွဲ့စည်းတည်ထောင်ခဲ့တဲ့နေ့ကိုတက်မတော်နေ့အဖြစ်သတ်မှတ်ကျင်းပတဲ့နယ်လို့ NLD ပါတီနာယကတက်မတော်ကကွယ်ရေးဦးစီးကျုပ်ဟောင်းလဲဖြစ်တဲ့ဘူကျော်ကြီးတင်ဦးကလည်း VOA ကိုပြောဆိုခဲ့မှုပါတယ်ခင်ဗျာ
ကိုညာဝဲအောင်စူးစီးတင်ပြခဲ့တာပါရှင်နေပြည်တော်မှာကျင်းပတဲ့တက်မတော်နေ့အခမ်းအနားမှာတက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတနိုင်ငံလုံးအပြစ်ရဆက်ရေးစာချုပ် NCA ကိုအခြေခံပြီးမှငြိမ်းချမ်းရေးအတွက်တွစ်ဆုံအဖြစ်ရှာရေးဆောင်ရွက်ရမှာဖြစ်တဲ့အကြောင်းပြောကြားခဲ့တဲ့မိန့်ခွန်းပါအချက်ကိုတိုင်းရင်းသားလက်နက်ကိုင်တချို့ကလက်မခံကြပါဘူး NCA ကိုပြုလွယ်ပြောင်းလဲတဲ့အခြေအနေဖြစ်မှသာတွစ်ဆုံဆွေးနွေးရေးအတွက်အဆင်ပြေမယ်လို့ပြောကြားတဲ့အကြောင်း VOA သတင်းတောက်ကိုဇော်ထက်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါပါရှင်
93ကြီးများတက်မတော်နေအတွက်ပြောကြားသွားတဲ့ဗိုလ်ချုပ်မှုကြီးမြောင်းလိုက်မေကွန်းထဲမှာတနိုင်ငံလုံးပြစ်ခတ်တက်ခတ်မှုရစိတ်သဘောတူစာချုပ် NCA နဲ့ပတ်သက်ပြီးအလေးထားပြောသွားတာကိုတွေ့ရပါတယ်။ NCA မြေထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရကြားမှာနိုင်ငံရေးအရတွေ့ဆုံဆွေးနွေးသွားဖို့လိုအပ်ကြောင်းကိုဗိုလ်ချုပ်မှုကြီးမြောင်းလိုက်ကမေကွန်းထဲမှာအခုလိုပြောသွားပါတယ
်။လက်နက်ကိုင်ပြစ်ပခတွေရင်းနှီးချိန်ကြီးချက်ပေါ်နေရှိနေတယ်။သဘောထားပေါ်တဲ့မှုတွေကိုလက်နက်ဆွဲကန်တောင်းဆိုဖို့မလိုအပ်တော့တဲ့အတွက်နိုင်ငံရေးအရတွေ့ဆုံဆွေးနွေးအဖြစ်ရှာကြမှာဖြစ်တယ်။အဲ့ဒီလိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့အခါမှာလည်းနိုင်ငံပြည်သူလူထုအားလုံးရဲ့လူသားချက်တွေကိုလက်တွေ့ချကြအကောင်အထည်ဖော်ပြနိုင်မယ်တနင်္ဂနွေလိုပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် Nationwide Ceasefire Agreement NCA လမ်းကြောင်းကိုအခြေခံပြီးဆောင်ရွက်လို့လိုအပ်မှာဖြစ်တယ်။ငြိမ်းချမ်းကိစ္စဆွေးနွေးရတဲ့အခါမှာမြစ်နိုင်ငံတွေကိုတောင်းဆိုပြီးအချိန်ဆွဲနေမြတ်စွာဖြစ်တဲ့ဖြစ်တဲ့ဓာတ်တွေကိုအရှိန်မြှောက်တွေးညှိနှိုင်းကြတာကပုံမှန်လက်တွေ့စာချုပ်မှာဖြစ်တယ်။
NCA ကိုဦးသိန်းစိန်လက်ထက်ကစတင်အကောင့်ထဲဖို့ဆောင်ရွက်ခဲ့ရဖြစ်ပြီးငြိမ်းချမ်းရေးကိစ္စညှိနှိုင်းဆွေးနွေးဖို့တခုတည်းသောလမ်းကြောင်းအဖြစ်မမြင်ကြောင်းကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC မှပြောရေးဆိုခွင့်ရှိသူဦးထွန်းစောကပြောပါတယ်
။ဟုတ်ကျွန်တော်တို့လည်းအခုချိန်ကြည့်တော့ NCA လမ်းကြောင်းပေါ်မှာသွားနေသေးတယ်ဖြစ်ပါတယ်။ NCA ပေါ်မှာသွားတဲ့အခါမှာဟိုတက်ရဲ့ရည်တည်ချက်နဲ့ဆိုးရဲ့ရည်တည်ချက်ကမတူဘူးဖြစ်နေတယ်ပေါ့နော်။အဓိကဘာမတူလဲဆိုတော့တက်ကအဲ့ဒီ NCA နဲ့ပတ်သက်လာရင်သူကနော်ပြေလုတ်ပြီးလို့မရဘူးပေါ့လေ။ဒါပြီးတော့ SCA မှအပတရားမရှိဘူးပေါ့။ငွေပေါ်ဆောင်တဲ့ခါမှာအဲ့လိုပုံစံမျိုးတရေပေသဘောထားရှိတာကိုကျွန်တော်တွေ့ရတယ်။အစိုးရဘက်မှာတော့အဲ့လိုမဟုတ်ဘူး။သူကတော့အရာအားလုံးကိုအမှန်ရှင်းလင်းလို့ရတယ်ဆိုတဲ့သဘောထားမျိုးကိုကြားတယ်ပေါ့နော်။ဟိုဒီလိုမျိုးအစိုးရနဲ့တက်မြှောက်ကြမှာတော့မတူညီမှုတွေရှိတယ်။ Federal ကိုကြွားဖို့အတွက် SCA ဟာအဲတခုတည်းသောလမ်းကြောင်းဆိုတဲ့ပုံစံမျိုးကတော့ကျွန်တော်ရဲ့ရည်တည်ချက်ကတော့ဒါအခုမှပြောတာမဟုတ်ဘူး။အင်္ဂလိပ်ကနေပြောနေတယ်ပေါ့။NCA ကိုကျွန်တော်တို့ကကျွန်တော်တို့ကိုယ်တိုင်လုပ်ခဲ့တာဖြစ်တယ်။ NCA မှာအားလုံးပါဝင်ပြီးပေါ်ဆောင်နိုင်မှပဲကျွန်တော်တို့အခြေပြုမလုပ်နိုင်တဲ့
။ NCA လမ်းကြောင်းကိုအခြေခံပြီးမှငြိမ်းချမ်းရေးဆက်သွားမယ်ဆိုတာကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းတိုင်းရင်းသားမဟာမိတ်ဖွဲ့ကလည်းလက်မခံပါဘူး။ NCA မဟုတ်တဲ့တခြားလမ်းကိုရှာဖွေမယ်လို့ဆိုထားတာပါ။NLD ဆိုရကတော့တိုင်းသားအဖွဲ့တွေအနေနဲ့ SCA မှာမပါလဲငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ရှိမယ်ဆိုတဲ့သဘောမူလကပြောခဲ့ပေမဲ့နောက်ပိုင်းမှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာစက်ပါဖို့ဆိုရင် SCA ထုတ်ဖို့တိုင်းသားတွေကိုဖိအားပေးလာပါတယ်။လက်ရှိမှာ SCA လက်မှတ်ရေးထိုးထားတဲ့တိုင်းသားအဖွဲ့10ဖွဲ့ရှိပြီးလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေတောင်း SCA ကိုအကောင့်ထဲပို့ဖို့အခက်အခဲတွေရှိနေတယ်လို့ဦးထွန်းစောကဆက်ပြောပါတယ်။
အခုက SCA လမ်းကြောင်းပေါ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကိုနေက SCA ကိုတောင်းတဲ့ပေါ်တဲ့အခါမှာအခက်အခဲတွေဖြစ်နေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့လေ။လက်မယ်ရေးဆိုးရတဲ့အဖွဲ့တွေကိုနေကဒါကိုပြန်ဆုံးဖြတ်ဖို့ဆိုပြီးတော့ပြောလာနေတာတွေကျွန်တော်တို့ကရှိတယ်။နော် SCA ကိုပြန်ဆုံးဖြတ်မယ်ဆိုတာက SCA ကောင်တွေပုံမှန်ဆိုင်ရာနဲ့ပတ်သက်ပြီးတော့မှ SCA ပေါ်မှာဒီနေ့ဖွင့်ဆိုချက်တွေနဲ့ပတ်သက်ပြီးမတူဘူးပေါ့လေနော်။အစိုးရတက်မတော်ဘက်ကနော်ဒီနေ့ဖွင့်ဆိုမှုနဲ့ဒီလက်မယ်ရေးထိုးတဲ့အတိုင်းသားလက်နက်ကဒေါ်လာရဲ့ဖိတ်စီများကနားလေထားတဲ့ပုံစံတွေမတူညီတာတွေကျွန်တော်တို့တွေ့ရတယ် NCA ရဲ့ဟိုပါเนาะအခန်း1အဲ့အခြေခံမူများမှာပါတဲ့ပထမဆုံးနံပါတ်1အချက်ပဲအဲ့ဒါအဲ့ဒီအခြေခံချက်ကိုအချက်ကိုပဲပေါ့เนาะတက်မတော်ကဝေယူစီကြောက်တာခဏခဏကိုးကားပြီးပြောနေတာကျွန်တော်တွေ့ရတယ်အဲ့တော့ရောင်းတက်မတော်ကပြောတယ်နော်တက်မတော်ကကိုယ်ယူစီကြွားဒီနေ့ကျွန်တော်တို့တက်မတော်နေ့မှာသူမိန်ကောမချက်ပြောတဲ့ချက်ကလည်းပဲအဲ့ဒါကိုညှိနှုံးပုံရပါတယ
်နိုင်ငံရေးကို Federal စနစ်နဲ့တိစောက်မယ်ဆိုပါကနိုင်ငံရေးဆွေးနွေးပွဲတွေကိုအတိတ်ပဲပြောရစားအနှစ်သာရပြောရစားမဆောင်ရွက်နိုင်သေးရော Federal ပြောင်းစုအတွက်လှမ်းဝေးနေအောင်မယ်လို့တိုင်းရင်းသားအဖွဲ့တချို့ကပြောပါတယ်
ကိုဇော်ထက်စူးစီးတင်ပြခဲ့တာပါရှင်အခုတခါတော့အိန္ဒိယမြန်မာစီးပွားဆက်ဆံရေးဘက်ကိုအလှည့်ပေးပါရစေအိန္ဒိယနဲ့မြန်မာကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတက်နေတာကိုနှိုးဆွနိုင်ရေးနှစ်နိုင်ငံကြားနီးလန့်ရှာဖွေနေပေမဲ့လည်းစီးပွားရေးသမားတွေနဲ့စီးပွားရေးပညာရှင်တွေကဒီအပေါ်မှာသတိထားပြီးတော့စောင့်ကြည့်နေကြပါတယ်ပြည်တွင်းဆွေးကွက်ကိုအာရုံစိုက်တဲ့အိန္ဒိယအနေနဲ့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေထပ်တိုးလာဖို့ကတော့လောလောဆယ်အခြေအနေမရှိသေးဘူးလို့လည်းထောက်ပြနေကြတာပါ VOA သတင်းတောက်ဘန်ဒူနန်ရဲ့သတင်းလွှာကိုမတ်သိန်းကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်အိန္ဒိယမြန်မာစီးပွားရေးဆွေးနွေးပွဲမှာတော့အိန္ဒိယကုန်သွယ်ရေးနဲ့စက်မှုဝန်ကြီး CR Chowdhury ကအိန္ဒိယအတွက်တော့မြန်မာနိုင်ငံဟာအရှိတောင်အာရှဒေသရဲ့ဝင်ပေါက်ဖြစ်တယ်လို့ပြောဆိုသွားပါတယ်။အိန္ဒိယရဲ့အရှိမျောဝါဒအိန္ဒိချင်းဦးစားပေးမူဝါဒတွေကိုလည်းဝန်ကြီး Chowdhury ကပြောဆိုခဲ့ပြီးကုန်သွယ်ရေးအတားအဆီးအကန့်အသတ်တွေဖယ်ရှားဖို့လိုအပ်ချက်ကိုလည်းအလေးပေးပြောဆိုခဲ့တာပါ။မြန်မာကုန်သွယ်ရေးဒုတိယဝန်ကြီးကလည်းနောက်3နှစ်အတွင်းမြန်မာနဲ့အိန္ဒိယကုန်သွယ်ရေးဒေါ်လာတန်း9000အထိမြင့်တင်နိုင်ဖို့ပြောဆိုခဲ့ပါတယ်။ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးခရီးဒီယာရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဂူရပ်မန်ဂန်နီကတော့မြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအရှိန်နှေးနေတဲ့အပေါ်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေရဲ့ဝေဖန်မှုတွေကိုမထောက်ခံပါဘူး။ပြည်တွင်းလုပ်ငန်းတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏတစ်ခုအထိခွင့်ပြုမဲ့ကုမ္ပဏီများအဥပဒေလက်တွေ့ကျင့်သုံးနိုင်ဖို့နှောင့်နှေးနေတဲ့အပေါ်ဥပဒေပြုတယ်ဆိုတာတေချာအချိန်ယူလုပ်ကင်တာကောင်းတယ်လို့ VOE ကိုအခုလိုပြောပါတယ
် If they're taking time to get the reforms underway and making sure these reforms are
လက်ရှိလုပ်နေတဲ့ပြုပြင်ပြောင်းလဲရေးကိုအချိန်ယူဆောင်ရွက်ပြီးပြုပြင်ပြောင်းလဲရေးကိုအသေးချာပြင်ဆင်ဆောင်ရွက်ကြမယ်ဆိုရင်လည်းအခြားနိုင်ငံတွေမှာကြုံခဲ့ရတဲ့အမှားမျိုးနဲ့မတွေ့တော့ဘူးပေါ့
ဒါပေမဲ့အိန္ဒိယနဲ့မြန်မာကြားကုန်သွယ်ရေးကတက်နေတယ်ဆိုတာကိုတော့သူကအတိအမှတ်ပြုပါတယ်။လက်ရှိကုန်သွယ်ရေးထက်ဒေါ်လာ3000လောက်ထိတက်လာဖို့ကတော့ဒီအတိုင်းဆက်သွားနေလို့မရဘဲအပြောင်းအလဲနဲ့ကြိုးစားဆောင်ရွက်မှဖြစ်မယ်လို့ပြောပါတယ်။အိန္ဒိယအနေနဲ့ပြည်တွင်းစည်းကွက်ကိုအကာအကွယ်ပေးဆောင်ရွက်ချက်ဟာဆိုရင်အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကုန်သွယ်ရေးမှာအတားအဆီးကြီးတစ်ခုဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လမုတ်တုံရာသီမိုးကြောင့်အိန္ဒိယနိုင်ငံမှာကောက်ပဲတိနံအထွက်တိုးခဲ့ပြီးပြည်တွင်းဈေးကွက်မှာဈေးကျသွားပါတယ်။ဒါကြောင့်မြန်မာနိုင်ငံဘက်ကပဲတွင်သွင်းမှုကိုအိန္ဒိယအစိုးရကကန့်သတ်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပဲပို့ကုန်85ရာခိုင်နှုန်းကအိန္ဒိယဈေးကွက်ကိုသွားတာပါ။အိန္ဒိယဘက်ကမြန်မာပဲတင်သွင်းမှုကိုကန့်သတ်ခဲ့တာကြောင့်ဒီနှစ်မှာတောင်သူတွေအတော်ဒုက္ခရောက်ခဲ့ကြတယ်လို့လည်းမြန်မာကုသန်းရောင်းဝယ်ရေးဒုတိယဝန်ကြီးကပြောဆိုခဲ့ပြီးမြန်မာပဲပို့ကုန်တွေအိန္ဒိယအစိုးရဘက်ကတိုးပေးဖို့ကိုလည်းပန်ကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးကတော့ VOA ကိုပြောကြားတာမှာ
You know it's not protectionism for the sake of being protectionist but the fact it's something that is in fact foreseen under the
ကိုဂျိုးစီးပွားကာကွယ်ရေးအတွက်လှုပ်ဆောင်ခဲ့တာမဟုတ်ဘဲကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီး WTO ရဲ့လုံထုံးလုံကြီးအရာဈေးကွက်မှာပိုရှံပြီးဘေးဖြစ်မဲ့အရေးကြိုတွက်ပြီးကာကွယ်ရတာဖြစ်တယ်လို့အိန္ဒိယအစိုးရရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးခြေပပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းတက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနကစီးပွားရေးပညာရှင်ဘီကရန်နေရုကတော့မြန်မာနိုင်ငံတွင်အိန္ဒိယရဲ့ရင်းနှီးမြှုပ်နှံမှုတိုးတက်လာဖို့လမ်းမမြင်ဘူးလို့ VOA ကိုပြောပါတယ်။မေလ22ရက်နေ့ကအိန္ဒိယမြန်မာကုန်သွယ်ရေးအစိုးရအကြီးအကဲတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေတက်ရောက်ဆွေးနွေးခဲ့ကြပေမယ့်လို့လဲရင်းနှီးမြှုပ်နှံမှုအသစ်တွေကြီးညာခဲ့တာမျိုးမရှိသလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးတက်ဖို့တိတာအထင်ရှားတဲ့ဆောင်ရွက်အချက်တွေလည်းမရှိခဲ့ပါဘူးမြန်မာနိုင်ငံတွင်ဆောက်လုပ်ရေးလုပ်ငန်းတွေလိုအခြေခံအဆောက်အုံဘက်မှရောစွန့်အင်စီမံကိန်းတွေမှာပါတရုတ်တို့ကတန်ထောင်နဲ့ချီပြီးရင်းနှီးမြှုပ်နှံထားသလိုမြန်မာနဲ့ကုန်သွယ်ရေးမှာလည်းတရုတ်တို့ကဆက်ပြီးတော့ကြီးစိုးထားတာပါမြန်မာအိန္ဒိယကုန်သွယ်ရေးမှာတော့မြန်မာဘက်ကပဲတင်ပို့ပြီး India ဘက်ကနေတရားစီဝါတွေပြန်လည်တင်သွင်းနေတာပါ2017ခုနှစ်ကတည်းကဆိုရင်နှစ်နိုင်ငံကုန်သွယ်ရေးကဒေါ်လာတန်း 2,000 လောက်ရှိလာပြီမယ်လေဒီပမာဏကတရုတ်ရဲ့ကုန်သွယ်ရေးနဲ့ရှင်ရင်5ပုံတစ်ပုံလောက်ပဲရှိတာပါနှစ်နိုင်ငံပူးတွဲကုန်သွယ်ရေးကော်မတီကသတ်မှတ်ထားတာထက်လဲအတော်လေးကိုလျော့နေနေတာဖြစ်ပါတယ်အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံရဲ့စရုပ်ထမြောက်အကြီးဆုံးကုန်သွယ်ဘက်ဖြစ်ပေမဲ့လေရင်းနှီးမြှုပ်နှံမှုမှာတော့အဆင့်17မှာပဲရှိနေတာဖြစ်ပါတယ်ရှင
်။မတင်ကြီးထိုက်ပြောပြခဲ့တာပါရှင်။အခုကရင်ပြည်နယ်အတွင်းကလိုင်စင်မဲ့ကားအစီး200ဝန်းကျင်ကိုတပ်မတော်ကသိမ်းယူခဲ့တဲ့အကြောင်းပြောပြပါရစေ။ကရင်ပြည်နယ်သားဆောင်တပ်ကလိုင်စင်မဲ့ကားအစီးပေါင်း182စီးကိုမြန်မာစစ်တပ်စီကိုပြန်လည်အနှံလိုက်ပါတယ်။ကရင်ပြည်နယ်နယ်သားဆောင်တပ်ကဗိုလ်ရဘာသာကရင်လက်နက်ကိုင်အဖွဲ့ DKBA ကခွဲထွက်ပြီးမြန်မာအစိုးရရဲ့လက်အောက်ခံနယ်သားဆောင်တပ်အသွင်ပြောင်းထားတာဖြစ်ပါတယ်။မလ23ရက်နေ့ကနယ်သားဆောင်တပ်ပိုင်ဂိတ်နံပါတ်73ကနေလိုင်စင်မဲ့ကားတွေတင်နေတဲ့ကိစ္စကိုမြန်မာစစ်တပ်ကရုတ်တရက်ဝင်ရောက်စစ်ဆေးရာကနေနှစ်ဖက်အခြေအနေတင်ပါခဲ့ပြီးဆွေးနွေးညှိနှိုင်းမှုတွေရဲ့နောက်ပိုင်းမှာအခုလိုပြန်လည်လွှဲပြောင်းပေးလိုက်တာဖြစ်တဲ့အကြောင်းဆက်သွယ်ဆောင်ရမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရှင်
။မြန်မာအစိုးရရဲ့လက်အောက်ခံနေကြဆောင်တက်အဖြစ်အသွင်ပြောင်းလဲခဲ့တဲ့အရင်က DKBA တက်နဲ့မြမတက်မတော်တို့ဟာမလ23ရက်နေ့ကနေကြဆောင်တက်ပိုင်းဂိတ်တံပတ်73ကနေတင်သွင်းနေတဲ့လိုင်စင်မဲ့ကားကိစ္စကိုဝင်ရောက်စစ်ဆေးဖို့ကြိုးစားရာကနေတင်းမာမှုတွေဖြစ်ပွားခဲ့တာပါဒီနောက်မှာတော့တက်မတော်ဘက်ကတာဝန်ရှိသူတွေနဲ့နေကြဆောင်တက်တို့ဆွေးနွေးပွဲလုပ်ခဲ့ပြီးလိုင်စင်မဲ့ကား182စီးကိုပြန်လည်လွှဲပြောင်းပေးလိုက်ရကြောင်းနေကြဆောင်တက်ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုသိန်းစုံမင်းကပြောပြပါတယ်
ဟုတ်တယ်ဟုတ်တယ်ကားရှိတယ်ဆက်ဆက်နေစီလာပြီးအပိလိုက်တယ
်အဲ့ဒါက
နိုင်ငံတော်အဲ့ဒါကလေ
အဲ့ဒါကပိုင်ရှင်နေရှိတာ
ဟောပိုင်ရှင်ကတော့ရှိတော့ပါမယ်ဒါပေမဲ့ဘယ်လိုလုပ်မလဲနိုင်ငံတော်အသေးတယ်ဆိုတော့ကျွန်တော်တို့ကအသေးတူတူပဲလေကိုယ်ဆရာကမိဘကအသေးတယ်ဆိုဟောတော့ကားပြောတယ်တိတ်မော့အပိုင်ရှင်ကတော့ကိုယ်ဆုံးသွားတယ်လို့ပဲပြောရမှာပေါ့တော့သူတို့ကအဲ့ဒါလားဟုတ်
ဆိုတော့ဒီတင်းမာမှုတော့ဆက်မဖြစ်တော့ဘူးအခုတင်းနာကတက်မလို့ကတင်းနာလားအစိုးရကတင်းနာလား
ဩအစိုးရကတင်းနာပေါ့တက်မလို့ကမဟုတ်ပါဘူးအစိုးရကတင်းနာ
ဟုတ်ကဲ့ပါတို့ပါကြောင့်သိနာလို့ပြောလဲ
။ဟောဒီကားဝတ်တော့တွေပေါ့နော်။တရားမဝင်ကားဥစ္စာတွေပြင်သွင်းတာပေါ့နော်။ပြင်သွင်းတဲ့အခါကျတော့အိမ်ပါတွေကျွန်တော်ထားလို့ပြရဘူးလीအဲ့ဒါကြောင့်ပေါ့
။ဆိုတော့ဒီကားတွေအားလုံးကဟိုဒီဂိတ်တွေမှာကငွေယူပြီးထားရတာပေါ့အဲ့လိုမျိုးလား
။ငွေယူပြီးထားတာလို့ဥစ္စာပေါ့ဥစ္စာကြည့်တော့ရမှာပေါ့နော်။ဂိတ်ကြည့်တော့တစ်စီးကို900တော့ရမတင်တာပဲကျွန်တော်တင်တာတော့
။အရင်တော့ကတော့ဒီကားတွေဘာမှမလုပ်ဘူးနော်အစိုးရ
အစိုးရကတော့ဟုတ်တယ်အရင်ကတော့ဘာမှမလုပ်ဘူးအခုမှပဲလုပ်တယ်ဆိုတော့လည်းမပြောတတ်ဘူးဒီမှာဘယ်လိုလုပ်လို့မဆိုတော့
ဆိုတော့မနေ့ကဆွေးနွေးတာကြတော့ဘယ်သူတွေပါလဲဟိုစစ်တပ်ကလားဘယ်လိုဆိုအစိုးရ
ကစစ်တပ်ကတော့ပါပါတယ်မဟုတ်ကာစရာကျွန်တော်တို့ကာစရာ၄မျိုးရယ်ကာစရာ၆မျိုးရယ်ဒီရဘူချုပ်ကြီးဒီရဘူချုပ်ကြီးမင်းအောင်ရယ်ဒီရဘူချုပ်ကြီးအောင်ကျော်စောရယ
်ဆွေးနွေးတယ်မှာပါတာပေါ့နော
်ဟုတ်တယ်ဟုတ်တယ်ဟုတ်တယ
်အဲ့တို့ကအဓိကဘာဘယ်လိုအကြောင်းပြချက်ပြောလဲ
ဟောမှသူတို့ကအဓိကအကြောင်းပြချက်ကတော့ကျွန်တော်တို့ဥစ္စာပေါ့ရမွန်ကားတွေတင်တဲ့ကိစ္စနောက်ပြီးတော့ကျွန်တော်တို့ဟိုတက်မတော်နဲ့ PDS ဆိုတာ PDS ဆိုတာတက်မတော်ကစကားလည်းတူးတယ်ပဲလေတက်မတော်လောက်ကံပေါ့နော
်ထိုင်းနယ်စပ်ချစ်ကြည်တကားပေါ်ကနေတင်သွင်းပေးမရတဲ့ဂျပန်နိုင်ငံကနေလာတဲ့လိုင်စင်မဲ့ကားတွေအဝိအထည်တွေနဲ့တပတ်ရစ်ကုန်ပစ္စည်းတွေထိုင်းနဲ့မြန်မာဘက်ကလာတဲ့အခွန်မဆောင်ထားတဲ့ပစ္စည်းတွေကိုလည်းနယ်စပ်ဂိတ်တွေကနေတဆင်ဆက်လီတွေနဲ့တင်သွင်းနေတာကြားပြီးဖြစ်ပါတယ်အရင်တုန်းကတော့တင်မာမှုတွေတိတ်မရှိပေမဲ့လိုင်စင်မဲ့ကားကိစ္စတွေနဲ့ပတ်သက်လို့အောက်ခြေပိုင်းမှာတင်မာမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့အခုလိုမျိုးလိုင်စင်မဲ့ကားတွေကိုပြန်အပ်ပေးခဲ့ရတာဖြစ်ပါတယ်ရှင်
။ကရင်ပြည်နယ်အတွင်းကလိုင်စင်မဲ့ကားတွေကိုသိမ်းယူခဲ့တဲ့အကြောင်းမှအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ VOA American တန်ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှရှင်ကားကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2018ခုနှစ်မတ်လ28ရက်ဗီအိုအေမြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်အခုညပိုင်းနှာစင်ရမယ့်အစီအစဉ်နှစ်ခုထဲမှာတော့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုမထုတ်လွှင့်ခဲ့မှာအရင်ဆုံးအင်္ဂါနေ့ညတိုင်းထုတ်လွှင့်ပေးနေကြအမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရမှာပါမက်ခင်ဖြူထွေးကစီစဉ်တင်ဆက်ထားပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံတကာစစ်မြစ်အထက်အမေရိကန်ရဲ့အနေအထားကိုခြားပြရတဲ့အခါမျိုးတွေမှာသဘောထားထင်လာတဲ့သူတွေကိုသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့ထဲမှာပိုးပြီးပါဝင်လာအောင်လုပ်နေတဲ့အပေါ်ဝါရှင်တန်နိုင်ငံရေးအတိုင်းအဝန်ကတော့စောင့်ကြည့်နေကြပါတယ်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးမိုက်ပွန်ပေအိုကိုနိုင်ငံသားရေးဝန်ကြီးတင်နေရာထပ်အပ်ဖို့အဆိုပြုပြီးတော့ရက်တိုင်းအတွင်းမှာပဲတင်းတင်းမာမာပြောဆိုလုပ်ကိုင်သူအဖြစ်နာမည်ကြီးတဲ့အရေးသမရပို့လက်ထက်တုန်းကတတ်တမတ်ဟောင်းဂျွန်ဘောလ်တန်ကိုလည်းသူ့ရဲ့နိုင်ငံတော်လုံခြုံရေးအကြံပေးအဖြစ်နဲ့ရထားလိုက်ပါတယ
် The surest way to avoid conflict is to have a strong military capability
ပဋိပက္ခတွေရှောင်နိုင်မဲ့အသေးချာဆုံးနီးကတော့ခိုင်မာတဲ့စစ်ရေးစွမ်းရည်တည်ဆောက်တာပါရှေးခေတ်ကရောမတွေပြောကြတာရှိပါတယ်ငြိမ်းချမ်းလူချင်းစစ်ပွဲတင်ရတယ်ဆိုတာပါပဲ
မစ္စတာဘောတန်ဟာရုပ်တံတရင်မျက်မှောက်ရေးရာတုံသက်သူအဖြစ်ဆယ်စုနှစ်တစုလောက်လုပ်ခဲ့ပြီးတဲ့နောက်အစိုးရအမှုထမ်းအဖြစ်ပြန်လည်လုပ်ကိုင်လာခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ထိပ်သီးဆွေးနွေးပွဲဖြစ်လာနိုင်ခြေရှိတဲ့အပေါ်ပြင်ဆင်မှုတွေလှုပ်ဆောင်နေချိန်မှာပဲမစ္စတာဘောတန်ဟာသမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအဖွဲ့မှာညာလက်ရုံးတစ်ယောက်ဖြစ်လာပါတယ
် Question How do you know that the North Korean regime is lying
ရုပ်ကိုရီးယားဆိုရလိန်နေတယ်ဆိုတာကိုခင်ဗျားတို့ဘယ်လိုသိတယ်လဲလို့မေးရင်သူတို့နှုတ်ခမ်းတွေလှုပ်ပြောနေတာကိုကြည့်ရင်သိပါတယ်
အမျိုးသားလုံခြုံရေးအကြံပေးဟောင်းတူဖြစ်တဲ့ Stephen Handley ကတော့ Mr. Bolton နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်I think the rhetoric of out of John Bolton is
John Bolton နှုတ်ကထွက်တဲ့စကားလုံးတွေဟာကျွန်တော်မြင်မှာတော့နည်းနည်းဆွံ့ရောက်တယ်လို့ထင်ပါတယ
် Stephen Handley ဟာအခု Mr. Bolton မကြခင်တာဝန်ယူတော့မဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့အရင်သမ္မတ George W. Bush အစိုးရလက်ထက်တုန်းကတာဝန်ထမ်းဆောင်ခဲ့တဲ့သူပါသမ္မတ Trump ကိုယ်တိုင်ကခက်ပြက်ပြက်ပြောမှအလုပ်ဖြစ်တယ်ဆိုတာကိုပြသခဲ့တာဖြစ်တယ်လို့သူကပြောပါတယ
် But we have to make this point give this to the administration that
ဒီချက်ကိုထောက်ပြပြီးတော့ဆွေးအောက်ဖွဲ့ကိုကြံပေးရပါမယ်။နှုတ်ကရီးယားကိစ္စနဲ့ပတ်သက်ပြီးတော့လွန်းလွန်းကျွန်းကျွန်းချင်းချောက်ပြောဆိုနေရတဲ့ပတ်သက်ပြီးတော့ဝေဖန်ခံရတဲ့ချိန်မှာပဲတရုတ်ရဲ့အာရုံစိုက်မှုကိုလည်းရလာပါတယ်။နှုတ်ကရီးယားဘက်မှာတရုတ်ကပြင်းထန်တဲ့ရည်ရွယ်မှုတွေလှုပ်လာပြီးတော့နှုတ်ကရီးယားခေါင်းဆောင်မှုအနေနဲ့လည်းဒီပေါ်မှာအာရုံစိုက်လာရပါတယ်။အခုဆိုရင်မဲ့သမ္မတ Trump နဲ့စကားပြောခြင်းနဲ့နျူကလ িয়ার ဆွနှုတ်ဖို့ရည်ဆွနှုတ်လိုတယ်ဆိုတာတွေဖြစ်လာနေပါပြီ
။ Mr. Bolton ရဲ့အမြင်ဟာအရေးကြီးတဲ့အကြောင်းအရာအတော်များများမှာသမ္မတ Trump နဲ့တသဘောတည်းရှိတယ်ဆိုတာကိုတချို့ကထောက်ပြကြပါတယ
်။ I am concerned if I believe
ကျွန်တော်ကတော့စိုးရိမ်ပါတယ်။မြောက်ကိုရီးယားကိုလက်ဦးမှုရယူတိုက်ခိုက်ဖို့စစ်ပွဲဆင်နွှဲဖို့ဆိုတာတွေကို Mr. Bolton ကပြောနေတာပါ။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကိုလည်းသူကအပြင်းထန်ဆန့်ကျင်ပါတယ်။
စီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဟောင်းမိုက်မူလန်ပြောသွားတာပါမိုက်ဖွန်ပီယိုကိုနိုင်ငံသားရေးဝန်ကြီးအဖြစ်အစိုးပြုထားတဲ့အပေါ်မှာတော့ရှေ့လာတဲ့အထက်လွှတ်တော်မှအတည်ပြုဖို့ရှိပါတယ်မစ္စတာဘောတန်လိုပဲမစ္စတာဖွန်ပီယိုဟာလည်းအီရန်နဲ့ရယူထားတဲ့နျူကလ িয়ার သဘောတူစာချုပ်ကိုပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်နေတဲ့အစိုးရပြီးခဲ့တဲ့ရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝန်ပြိုင်ခဲ့ချိန်တုန်းကထရမ့်ကလည်းသူသမ္မတဖြစ်လာရင်ဒီသဘောတူစာချုပ်ကိုအမေရိကန်ဘက်ကဖျက်သိမ်းမယ်ဆိုပြီးတော့ကတိပြုပြောဆိုခဲ့တာဖြစ်ပါတယ်ရှင်
မကင်ချူထရေးစီစဉ်တင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်စတင်ခြင်းရောက်လာပါပြီ။ကမကထာပြုပြီးဆွေးနွေးပေးမယ့်မသိန့်ကြီးထိုင်းနဲ့အတူအစီအစဉ်ထုတ်လုပ်သူကိုညံဝင်းအောင်တို့ရဲ့တိုက်ရိုက်လေလံကိုစပါတော့မယ်ရှင
်။အင်္ဂါနေ့ညစံတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မသင်္ကီထိုက်ပါမြန်မာရုပ်ရှင်တွေဗီဒီယိုကားတွေမြန်မာဇာတ်ကားတွေရဲ့အရေးသွင်းတဲ့ပတ်သက်ပြီးတော့ရုပ်ရှင်ကြီးပရိသတ်တွေကြားကျေကျေပြန့်ပြန့်ဝေဖန်မှုတွေစမ်းစစ်မှုတွေအပေါ်အမှုပညာရှင်အတိုင်းဝိုင်းကြမှာအရေးတူရှိပါသလားဒါဒီနဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲဖို့ Pupin Pian Lebo Dre Udi Nira Dre Dre Badlans Rago Dinyama Sansit Sunu Chaya Amashe Usan Sunu Bebo Dre Sai Sia Drinda Sia Go Usui Now New York Flint Fan Academy Johnson Joshin Tolo Du Gojo Denka A Queen Yellow Shadu Matinza Shunle Yido Gojima Piko Tabare ရှင်ဆုံးတော်ဒီမြန်မာဇက်ကားတွေနဲ့ပတ်သက်ပြီးတော့ကျွန်မတို့သောရရှင်ရဲ့ဝေဖန်ချက်တွေကိုကျွန်မအရင်ဆုံးဖတ်ပြခြင်းပါတယ်ကိုချစ်စမ်းမောင်ဆိုသူရေးထားတာကတော့သူကလူတွေကကိုထက်တာမနာလို့နေကြတာကိုရိုက်လိုက်တဲ့ကားတွေရဲ့60ရာခိုင်နှုန်းကျော်လောက်ဟာဇက်လန်းဇက်အိမ်တုတ္တရတ္တဘာတစ်ခုမှမပြည့်စုံဘူးနိုင်ငံခြားကားတွေကြည့်တခြားမကြည့်နဲ့အင်းကြီးချင်းတရုတ်တို့ဟောင်ကောင်တို့ဆိုဇက် နောက်ခံတမိုင်းကြောင်းနေအခြေခံရိုက်ထားကြတာမြန်မာမှာတော့ချစ်ကြိုက်လွမ်းကွဲညာဒါနဲ့ပဲတန်တရားလဲနေတာလို့ကိုချစ်စမ်းမောင်ကရေးပါတယ်နောက်တစ်ခုကိုစောစောကတော့သူကတော့မြန်မာကမကြည့်တော့တာကလေးဘဝကလေးကတဲ့လူကြီးဖြစ်ပြီးပြန်အားပေးကြည့်တဲ့ဒုံရင်းပဲတဲ့ရုပ်ပြစာအုပ်ထုတ်တောင်အဆင်မမီလောက်ဘူးဖြစ်ကြတဲ့ဆန်လောက်ကြတယ် အပီနေတဲ့သူတွေရှိတော့လဲရိုက်နေမှာပဲပြောပြလိုက်ပါဗီအိုအေးတဲ့ဟုတ်ကဲ့ပါကိုစောစောနောက်တစ်ခုကတော့မန်နီနီဆိုသူရေးလာတာပါသူကတော့အစ်စ်တွေကိုကြိုးစိုးတယ်ဆိုပြီးလူကြားကောင်းအောင်ပြောနေတဲ့ဒါရိုက်တာတွေကိုမုန်းလို့တဲ့သူအဲ့လိုရေးလာပါတယ်နောက်တစ်ခုကတော့ကိုသူရင်ထွန်းဆိုသူရေးလာတာပါသူကတော့ဇာကတကားကိုအနုပညာမမြောက်ဖဲလှုပ်ရှားနေတဲ့ဒါရိုက်တာဇာညွန့်ရေးစရာ ထုတ်လုပ်သူနဲ့တရုတ်ဆောင်နေရှိနေတဲ့ရွေ့ဘယ်တော့မှမကောင်းနိုင်ဘူးလို့ရေးလာကြပါတယ်။ဒါတွေကိုကြည့်ရင်တော့ဒါပရိသတ်ရဲ့အဓိကထောက်ပြပြောချင်တဲ့အချက်တွေကတော့ရှင်းပါတယ်။မြန်မာဇာတ်ကားတွေရဲ့အရေးအသွေးနဲ့ပတ်သက်ပြီးတော့ကောင်းသလားမကောင်းသလားဆိုတာကိုဒါပရိသတ်တွေအမြင်မှာတော့ဒါဝေဖန်မှုတွေပေါ့နော်မကောင်းမှုဆိုပြီးတော့ဝေဖန်မှုတွေအများစုရှိနေတာဆိုတော့ဒါနဲ့ပတ်သက်ပြီးတော ကျွန်တော်တို့ကအခုလဲလက်တလုံးမှာလဲဩတော်တောင်းနေဖြစ်နေတဲ့ကိစ္စပါအဲ့တော့ဒီအနုပညာလောကမှာစိတ်ကူးသစ်တွေအတွေးခေါ်သစ်တွေလုပ်ပုံကိုင်းမှုအစ်အခင်းကျင်းသစ်ပေါ့နော်အနုပညာလောကမှာတကယ်ပဲခါခါတီးတီးဖြစ်နေကြပါသလားဆရာကိုဦးစွေရင်ဆုံးဆွေးနွေးပေးပါရှင်ဆရာ
Okay. Hello.
Okay, siya java de shen.
Baba o nyama jo shen loga. Ne pa da bi do chano pyo ni de chano ni ma ne ne ma lo tike na cha sin ni da jo shen loga de ku jo lo mo wo bya. Si la media loga cha ma loga ti ngai loga ti kwa loga a kong cha sin ni da bo no da bi ne aku bi we ya ni. ဒီမြန်မာရုပ်ရှင်ဆိုပြီးတော့ခေါင်းကြီးတက်လာလို့ညကျွန်တော်မြန်မာရုပ်ရှင်လောကကြာသိမှုကိုကြောင်းမှာပေါ့နော်အဲ့တော့ဟိုကျွန်တော်ငယ်ကွာသိမိကြတဲ့စစ်တုံးကဆိုရင်ဗက်ဒီရေတော့မနည်းတန်းနေတဲ့ဝေခြေဘွားတော့နည်းအကျဉ်းလို့လင်မရတကြံမို့စားရစားရစကားတွေအများကြီးပြတာကျောင်းကမြန်မာရုပ်ရှင်အဲ့ဒီစစ်ကာလကအစဉ်မင်းမနေချက်ဘူး
တမီးတဲ့ဇာကောင်အများကြီးပြခဲ့ပေမဲ့လေအေးစက်ကယုတ်ပြီးရောပြအပ်ပြီးတယ်ဒါပေမဲ့အဲ့ဒီဖြစ်မှလည်းပြောနေဆိုဒီကိခေါ်ပေါ်ဗျာဟိုပေါ်ကားတွေလည်းရှိကောင်းရှိကြမှာပေါ့နော်ဒါပေမဲ့နည်းခဲ့လိမ့်မယ်ဒါပေမဲ့ဒီနေ့ဖြစ်မှကြတော့ပေါ်ကားတွေတော်တော်များနေတယ်အခုပိတ်သက်အများစုဝေဖန်ကြတဲ့အတိုင်းတွေပေါ့ဗျာနော်ဟုတ်ကဲ့ရှင့်အဲ့ပေါ်ကားတွေဘာလို့ပေါ်ဟုတ်က
มาตลาดเพิ่มมาพลินชาปาพี่တော့ยุคนี้ไอ้พวกแค่ๆล่ะเลยจริงวิธีมันปอล่ะไอ้ปอล่ะเตะปอมุติพี่တော့ญาติโยมเนี่ยโหเส้นแก่ผิดเส้นเนี่ยอกุหลงจาตรงอ่ะล่ะဖြစ်တယ်ဒါကြောင့်ဗီဒီယိုဖြစ်มาအကုန်လုံးอ่ะအမြဲဆုံးရည်ဟိုအဓိကထားလာကြတယ်နောက်စီးပွားရေးသမားတွေထုတ်ထုတ်ရေလောကတွေဝင်လာကြတယ် ဆက်ရုံတွေကထုတ်လိုက်တဲ့ပုံစံစီးလူတွေတွေလိုပဲပေါ့ဗျာပြောရမယ်ဆိုရင်တော့တနည်းတနည်းကိုသကားကြီးအများကြီးထွက်ပြကြတယ်သုံးလေးရက်နဲ့ရက်ငယ်နဲ့တိုက်တာတွေကိုမင်းသားတွေကလည်းသဘောကျခဲ့တယ်အဲ့ဒီလိုပဲဟိုပြောရမယ်ဆိုရင် ထုတ်လုပ်ကြရတဲ့သဘောကြရတာဟောဗျာတာအစ်တင်တော်ကစာနေရင်းစမာတိရောက်နေနဲ့လင်းလန်းကြနေမှာအဲ့ဒီတော့တောင်းရဲ့အစီအစာတောင်းနေနဲ့ကျွန်တော်မျက်မြင်တွေ့ကြရတယ်ပြောတာပေါ့နော်ဟုတ်ကဲ့ပါဆရာဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပြီးတော့ဟိုကြက်ရင်းပေါ်မှာလေတနင်္ဂနွေထိုင်ကြတယ်နော်အချို့တိုင်တိုင်ဆိုကျွန်တော်မျက်ဝါးတင်နေရင်းကြီးရမြင်းကြီးရဝတ္ထုကိုကန်ပြီးတော့တန်ရုံးလုံးပါ ဒီနောက်ဆိုလိုတာဘာလဲဆိုတော့အမှုပညာကိုငွေအတွက်အမှုပညာကိုကုသလုပ်ပြီးတော့ငွေအတွက်သုံးချခဲ့တာကြားတာပေါ့နော်ဒါပေမဲ့အကုန်လုံးတော့မဆိုလိုပါဘူးဒါပေမဲ့အများစုကတော့အဲ့ဒီတန်ဖြစ်ကြကြတယ်အဲ့ဒီရဲ့ဒန်ဒီဒန်ဒီဒန်ဒီအားလုံးကမြမရုပ်ရှင်လောကအခုလိုကြားသိလာခဲ့ရတာပေါ့နော်ဒါကျွန်တော်အရင်ပြောတာပါ
ဟုတ်ကဲ့ပါဆရာကိုဦးဆွေဆရာလိုင်းပေါ်မှာခဏနေပေးပါဦးရှင်ကျမဆွေးနွေးမဲ့သူတွေရောဦးဆောင်ဆွေးနွေးမဲ့သူတွေရောထပ်ပြီးတော့ဖိတ်ခေါ်ကြပါလေဒီကိစ္စနဲ့ပတ်သက်ပြီးနောက်ပိုင်းမှာလည်းကျမတို့အခြေတဝက်ထပ်ပြီးတော့ဆွေးနွေးကြတာပေါ့အဲ့တော့ဟိုပါဝင်ဆွေးနွေးဖို့အတွက်ကိုဘိုးဘိုးရှိပါတယ်ရှင်ဒီအမေရိကန်ပြည်ထောင်စုကပါကိုဘိုးဘိုးအခုဆွေးနွေးမဲ့ဒီရုပ်ရှင်ရဲ့မြန်မာစကားတွေရဲ့အရေးအသွေးနဲ့ပတ်သက်ပြီးတော့ကိုဘိုးဘိုးဝင်ရောက်ဆွေးနွေးပါရှင်ခုနဆရာပြောသွားတဲ့အထက်မှာလည်းကိုဘိုးဘိုးဆွေးနွေးစရာရှိရင်အဲ့ဒီအချက်တွေလည်းဆွေးနွေးလို့ရပါတယ်
ဟုတ်ကဲ့ခုနဟိုကျွန်တော်ဆရာပြောသွားတာအစားဆုံးတော့မကြားလိုက်ဘူးကျွန်တော်နည်းနည်းလေးနောက်ပိုင်းလေးကြားလိုက်ရအဲ့အဲ့ဒါကျွန်တော်ဟိုလက်ခံဟိုထောက်ခံပါလားဆရာပြောတဲ့ပုံစံကျွန်တော်လည်းအဲ့အဲ့မျိုးပေါ့လေဟိုအခုကသူတို့ကဟိုအမှုပညာကိုတိုးတက်ခြင်းနဲ့တိုးတက်ခြင်းနဲ့ပြောတယ်ဘာမှဟိုနီးပညာပိုင်းမှာလည်းအာမထက်နောက်ပြီးကျရင်စီလုံးမှုပိုင်းမှာလည်းအာနဲ့ဟို PA တက်ကိုလည်းသူတို့ကအဲ့လိုမျိုးဟိုသူတို့ရိုက်ပြဟိုမြန်မာပြည်သက်ကတော့မြန်မာကားပဲကြည့်တဲ့ပြည်သက်ကတော့သူတို့ရိုက်ပြတဲ့ကားလောက်ပဲကြည့်ရတာပေါ့လေအကောင်းကောင်းကားတွေကျွန်တော်တို့အများကြီးမျှော်လင့်တာပေါ့ဒါပေမဲ့သူတို့ကဟိုအမှုပညာအခုကျွန်တော်တို့ပြောချင်တာအမှုပညာလောကဘာလို့မတိုးတက်လဲဆိုတော့သူတို့ဘယ်လိုပြောမလဲဟိုအမှုပညာရှင်တွေပေါ့နော်တိကျပို့ပြီးတော့နည်းပညာပိုင်းနောက်ပြီးကျရင်ဟိုဇလန်းရဲ့ခိုင်မာမှုအဲ့ဒါမျိုးတွေကျွန်တော်ကတော့ပို့ပြီးစူးစမ်းတင်တယ်လို့ပို့ပြီးထင်ပါတယ်ခင်ဗျာနောက်ပြီးကျတယောက်ကိုတယောက်အဲ့ဒါမျိုးတွေဟိုအပြစ်တွေပုံချအပြစ်တွေပြောနေမှာဆိုအားလုံးဟိုစူပောင်းဟိုပေါ့နော်ဟိုတို့အရှိယဟိုအရှိယလူကြီးတွေကလည်းနောက်ကလူငယ်တွေရဲ့လူငယ်တွေချိန်မှာပြန်တင်စရာရှိတာတင်နောက်ကလူငယ်တွေကလည်းအရှိယလူကြီးတွေချိန်မှာပြန်လေ့လာရှိတာလေ့လာပြီးအဲ့ဒီမျိုးလေးဟိုကောင်းကောင်းလေးလုပ်ရင်တော့စေပိတတ်ပေါ့စေတနာထားပြီးလုပ်ရင်တော့ဒီထက်ပိုပြီးအောင်မြင်မယ်လို့ထင်ပါတယ်အခုတော့ဟိုလောလောဆယ်တော့အမှုပညာလောကအဲ့လောက်ထိတော့တိုးတက်နေလို့ကျွန်တော်မထင်သေးဘူးခင်ဗျဟုတ်ကဲ့ပါ
ဟုတ်ကဲ့ပါကျေးဇူးပါရှင်ကိုဘိုးဘိုးဆွေးနွေးသွားတာတော့ဒါလူကြီးတွေရောမျိုးဆက်အဟောင်းတွေရောမျိုးဆက်တစ်တွေရောရှိနေပြီးသားလူတွေရောအစ်စ်တွေရောအပြန်အလှန်လေးစားမှုနဲ့ပူးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့ဘက်ကနေပြီးတော့ဆွေးနွေးသွားတာပါအဲ့တော့ဒီမျိုးဆက်တစ်မျိုးဆက်ဟောင်းဆိုပြီးတော့ကိုဘိုးဘိုးခုနပြောသွားသလိုပဲကျမတို့စီကိုစာရေးသားလာတဲ့လူတယောက်ရှိပါတယ်အဲ့ဒါကတော့တောင်ကြီးကကိုညီညီပါရှင်မအီတန့်စင်ကဖတ်ပြပါမယ်အစ်စာ
ဟုတ်ကဲ့ပါရှင်သူကရေးသားထားတာကတော့မြန်မာလူငယ်တွေဟာဆယ်စုနှစ်များစွာကလေးကနိုင်ငံတကာကိုထွက်ပြီးပညာသင်ကြတယ်။တချို့ကစီးပွားရေးဆိုင်ရာတချို့ကနည်းပညာဆိုင်ရာတချို့ဆိုအမှုပညာတီထွင်မှုဆိုင်ရာစာရတွေကိုတွေ့နေရပါတယ်။သူတို့တွေဟာသင်ပြီးတဲ့ပညာကိုတချို့ဆိုမိမိကောင်းစားဖို့အဲ့ဒီပြည်ပနိုင်ငံတွေမှာပဲလုပ်ကင်စားတောက်ကြသလိုနှလုံးသားလှတဲ့လူငယ်တချို့ကြတော့အမိမြန်မာနိုင်ငံကိုပြန်ပြီးတီထွင်စမ်းသပ်ပြကြတယ်။ရုပ်ရှင်နယ်ပယ်ဘက်ကိုပြောရရင်နောက်ပိုင်းလူငယ်တွေကတိတ်တော်ပြီးတော့စီးစနစ်ရှိတဲ့အပြင်သူတို့ရဲ့ထုတ်ကုန်ရုပ်ရှင်ကားတွေဟာအစင်တန်းတစ်ခုကိုလှမ်းချိတ်လာနိုင်တာသတိထားမိတယ်။ငွေပေးကြည့်ရတာတန်တယ်လို့ပြိတ္တရဲ့အသီးမှန်ပြုခံရတဲ့အထိကြော်ကြားလာကြတယ်။အခုတော့အဲ့ဒီလူငယ်တွေကိုရင်ဘတ်ဖွင့်ပြီးလက်ကမ်းကြိုဆိုရမယ့်အစားကန့်လန့်တိုက်ပြီးတော့တင်းခံနေတဲ့လူတစုကိုမြမရုပ်ရှင်ကြည့်ပြိတ္တကဒီပွဲမှာရှင်းရှင်းလင်းလင်းကြီးကိုတီးလိုက်ရတယ်။အဲ့ဒါကတော့မူမပြောင်းတဲ့လူဟောင်းတွေပါပဲ။ဒီဝေဖန်ချက်ပေါ်ကိုကျော်တင်ခိုင်အမြင်ကိုနားထောင်ကြပါလေလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ပါကျေးဇူးပါမိုက်ဧသန်ရှင်။အဲ့တော့ကိုကျော်တင်ခိုင်ကိုတော့ကျမတို့စီကိုသာဆားရေးသားလာတဲ့တော်ရရှင်တူကတောင်းဆိုထားပါတယ်ဒီပေါ်မှာကိုကျော်တင်ခိုင်ဆွေးနွေးပေးပါဦးရှင
်။အဲကျွန်တော်ကတော့ဒီပေါ်ဟိုအထက်ကဟိုအထက်ကြုံရှိပြီးတော့လက်ရှိဟို main stream ထဲမှာရှိရလူတွေနေတဲ့ဒီလူတစ်ပိုင်းတွေဝင်လာနေပတ်သက်ပြီးတော့ဟိုစိုးရိမ်စိတ်ရှိနေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။တကယ်တော့ဟိုကျွန်တော်ပြောချင်တာကအတရားနေပြီးတော့ဒီပညာရေးတင်လာတယ်။တော့အထက်မှဝင်ပြီးတော့ဒါလူချင်းတော့တိုးတက်ဖို့အတွက်ဟိုဝင်ရောက်လုတ်ကင်မှုစိတ်နေပေါ့နော်။ကြောက်လာကြတယ်။ကြောက်လာကြဆိုတော့ဟိုဘယ်လိုပြောမလဲ။ဟိုတကယ်ဆိုရင်တလိုင်းတီပါ။အ အမှန်ဆိုလို့ရှိရင်ဟိုလက်ရှိရိုက်နေတဲ့ကျွန်တော်တကယ်ဟိုရင်းဖြစ်တဲ့ဟိုလေးစားရတယ်ပဲတခြားတခြားလည်းရှိပါတယ်ဒီမှာဒီမှာလည်းလက်ရှိတယ်ရရှိရင်ဟိုလိုက်နေကြတယ်ဘာလို့ဆိုတော့သူရိုက်တဲ့ကားကြီးလည်းဟိုရင်းအဲ့ကျွန်တော်ကတော့ review ပဲဖတ်နိုင်တာပါဗျာ။ဟိုသဘောကျပါတယ်။ဟိုမှာဒီ review တွေဖတ်ပြီးပါပဲ။အဲ့ဒါလို့ဖြစ်တယ်လဲဆိုတော့သူတို့သွားတဲ့ line နဲ့ဒီအပြင်ကနေပြီးတော့ဟိုဒီမှာကြဲဝင်လာပြီးတော့ဟာဟိုပြည်နိုင်ပြည်ပြီးတော့ဒီမှာကြဲဝင်လာပြီးတော့ဟိုအခုမှတို့ရှင်ရိုက်ကြတယ်ပေါ့။ဒီလူတွေသွားတဲ့ line တစ် line နဲ့အခုလိုမျိုးမျိုးဆက်တည်တယ်လည်းပါတာပေါ့လေ။ဒါနဲ့ချိုးစင်ရဲ့ဒီမှာကဲဟိုအပြင်ကနေဝင်လာတာမဟုတ်ဒီမှာကြဲမှာပဲ။ဒါပေမဲ့ဟိုသူရိုက်နေတဲ့ရုပ်ရှင်ကအစ်စ်ဆိုလို့ရှိရင်ဒါတာအစ်စ်ကြီးပေါ်လာတယ်။သူရိုက်တဲ့ရုပ်ရှင်ကြီးသူတွားနေတဲ့ line နဲ့တကယ်လက်ရှိ main screen မှာရိုက်နေတဲ့ဒါတာကြီးတင်ပြတဲ့ပုံစံတွေကတစ် line ကြီးပါ။အဲ့တော့ကျွန်တော်ကဘယ်လိုပြောချင်တာလဲဆိုတော့ okay သူတို့မှလည်းသူတို့ပြိတ္တနဲ့သူတို့အပြင်းကြီးပိတ်တက်ကလည်းအစ်စ်ကြီးကိုဆိုတော့ဒီအမှုပညာနဲ့ပတ်သက်ပြီးတော့အရသာအစ်စ်ပေါ့ဗျာ။သူကလည်းဟိုမသိင်းလူတွေနဲ့မတူတာကိုတမျိုးတစ်ပုံသူတို့ခံစားကြည့်တယ်။ဖြစ်ရင်တော့အဲ့တော့ပြိတ္တက်ကလည်းသူပြိတ္တနဲ့သူကရှိသားပြီးသားဖြစ်တဲ့ကြောင့်တကယ်ဆိုလို့ရှိရင်ဟုတ်ကဲ့ main screen မှာရှိတဲ့လူတွေအနေနဲ့ဒါကစိုးရင်ကြာရေးစားလည်းမဟုတ်ဘူး။ဒါကြောင့်လဲဆိုလက်ရှိကြည့်လေဟို drama စကားရှင်အကောင်းတဲ့စကားရှင်မှာရှိပါတယ်။ guide အထူးကို main screen မှာရင်ကြာတဲ့လူတွေကြိုက်တဲ့စကားရှင်မှာအကောင်းတဲ့အရာရှိတယ်။သူတို့ယုံသူတို့စကားတွေလည်းယုံပြီးယုံချင်တာပါပဲ။ဟုတ်အဲ့ဒါမပြောရနဲ့ပေါကားတွေတော့ဟောယုံပြီးယုံချင်နေသေးပါ။အဲ့ဒါကိုကြည့်ကြည့်ရရင်ဘာဖြစ်လို့လဲဆိုတော့ပရိသတ်က okay ပေါကားပရိသတ်ကလည်းပေါကားကိုအားပေးမယ်။ drama ကတကယ် main screen က director တွေအတွေ့အကြုံရှိတာဒီကအောင်မြင်ရတဲ့ director တွေကြိုက်တဲ့စကားကိုလည်းပဲအခုတည်းကကျွန်တော်ကြားနေသိနေရတာပဲကျုံပြီးလို့ရှင်အားပေးတယ်အဲ့ဒီလိုမျိုးပဲအခု mudra ခေါ်တဲ့ဟလာဘုံမျိုးဥပဒေရှင်ကားတွေလည်းဒီလိုပဲပြိသက်ကယုံပြီးလို့ရှင်အားပေးကြတာပဲဒါသူတိုင်းနဲ့လူသွားတာပါဒါကြောင့်ကျွန်တော်ပြောချင်တာကတော့ဟိုစိုးရင်စရာဘာမှမရှိပါဘူးဘာကြောင့်လဲဆိုတော့ဟိုအခုမြန်မာပြည်မှာရှိခဲ့တဲ့တန်း60ဆရာလူလူထဲမှာတကယ်ရုပ်ရှင်ရုံတွေကိုပြန်ဝင်ပြန်ရောက်လာဖို့လူအိတ်လူတွေကတော့တောင်မရှိသေးပါဘူးအခုရုပ်ရှင်ုံတွေကိုပြန်ဝင်ရောက်လာကြတယ်ပြိတ္တကအဲ့တော့ဒီလူတွေကဆိုဒီရုပ်ရှင်ုံတွေကိုပြန်ရောက်လာအောင်ဆိုတော့ဟိုလူဖို့ကလက်ရှိလူသစ်တွေရဲ့တောင်လေးဖြစ်တယ်လို့လက်ရှိလူဟောင်းတွေလည်းတောင်ဖြစ်တယ်အဲ့တော့ကြောင့်မို့ဘယ်လိုကြောင့်အတူတူလက်တွဲပြီးတော့ဟိုလှုပ်တာဝယ်ကျွန်တော်အနေနဲ့ကဟိုဘယ်လိုကြောင့်လဲလှုပ်မှုပဲအားပေးချင်တယ်ပေါ့နော
်ဟုတ်ကဲ့ပါ
စိုးရိမ်စရာတော့တကယ်ဆိုဘာမှမရှိပါဘူ
းဟုတ်ကဲ့ပါကိုကျော်သိန်းခကျေးဇူးပါအဲ့တော့ဒီစိုးရိမ်စိတ်ဆိုတဲ့နဲ့ပတ်သက်ပြီးတဲ့ခါရောက်တော့ဒါအမှုပညာလောကပဲရှင်ကြည်ကြည်ပြည့်ပြည့်ကြီးပဲဘသူမဆိုဒီလောကမှာဝင်ရောက်ချေချနိုင်တယ်ဘသူမဆိုကိုယ့်ရဲ့ထုတ်ကုန်ပါပဲဒါဟာပြိတ္တကြိုက်လို့ရှိရင်ဒါဟာရက်တီလို့ရတာပဲဆိုတော့ခုနဆွေးနွေးသွားကြသူတွေထဲမှာလည်းပါပါတယ်စိုးရိမ်စိတ်ပေါ့နော်ဒီ main street ဟိုနေပယ်ထဲမှာရှိနေတဲ့လူဟောင်းတွေရဲ့စိုးရိမ်စိတ်လူသစ်တွေအပေါ်မှာစိုးရိမ်စိတ်ဆိုတော့ဆရာကိုဦးစွေဒီပေါ်မှာဆွေးနွေးပေးပါဘာတွေကိုစိုးရိမ်နေကြတာလဲရှင်ဘာစိုးရိမ်ချက်များရှိနိုင်ပါ
ဦးလို့ကြောင်းညာဟိုဆရာမပြောလို့ပြိတ္တဆိုတာတကယ်တော့ကြည့်ပြီးပေါ့နော်ကြည့်စူကတကယ်တော့အရာအလုံးကိုအဆုံးဖြတ်ပြီးနိုင်တဲ့လူတွေပါနော်အဲ့တော့ဟိုမြန်မာမြန်မာပေါ်ကားတွေတကယ်တော့မြန်မာနိုင်ငံမှာတကယ်တော့အများကြီးပါအဲ့ဒါကိုအကယ်ဒမီစီစစ်ရေးချက်ကြီးအခွင့်အရေးပါတယ်ဦးကြည့်စူတော့ကမကြမ်းမြတ်ပြောမှုပါနော်အဲ့တော့တကယ်ရန်ဒီလိုကြည့်ရတဲ့ဒါအကျေအစ်င့်နိုင်မဲ့ဒါနည်းနည်းလေးပါအဲ့တော့မြန်မာပေါ်ကားတွေဘာလို့ရက်တည်နေရလဲဆိုတော့ပေးသက်ကြောက်ပါပဲတရိတ်တက်ကကြည့်ရောဥပမာပြောရင်ဟိုဟိုမက်တီတဲ့ဖြစ်တယ်ပေါ့နော်မုံညာရောက်နေအဲ့မုံညာတရိတ်ကမစားဘူးဆိုရင်မက်တီဆက်ထွက်နိုင်မှာမဟုတ်ဘူးပေါ့နော်အတရိတ်ကစားသုံးနေလို့ဒါရင်မက်တီညက်လို့ဒါရင်ဆက်ပြီးတော့ရောင်းနိုင်တော့အဲ့ဒီသဘောပါပဲရုပ်ရှင်ဆိုတာစူပိုင်းနိုင်တယ်ကြာအဲ့တော့ကျွန်တော်တို့မြန်မာရုပ်ရှင်လောကမှာပေါကားရရှင်းနေရတယ်ပေးတဲ့နယ်ဆိုင်တာပေါ့နော်ကျောင်းအမျိုးဆိုရင်အရာအလုံးကပိဿနဲ့ဆိုင်ပါတယ်ပိဿတ်ဟာအရာအလုံးကိုရွေးချယ်ခြင်းရှိတယ်ဆိုတာအခုခြီတို့တနည်းနိုင်ငံကြီးနဲ့ရောက်ပေါ်မှာမြင်အကောင်းဆုံးသက်စီပါပဲဒီဟိုဒီဟိုခြီတို့တနည်းနိုင်ငံကြီးရောက်ရဲ့အမြင်မှုကပိဿတ်ရဲ့အဆုံးသက်အဓိကပဲဆိုတာအကောင်းဆုံးသက်စီပါပဲနော
်ဟုတ်ကဲ့
အဲ့တော့ဟိုဟိုကျွန်တော်တို့အဲ့အကုန်လုံးပေါကားကြီးရပ်ဖို့ကလည်းပိဿတ်ပုံမှာလည်းမူတည်တယ်မြမရုပ်ရှင်လောကကြီးတိုးတက်ဖို့ဆိုတာလည်းပိဿတ်ပုံမှာမူတည်ပါလေကျွန်တော်ပြောပြပ
ါဟုတ်ကဲ့ပါဆရာကျေးဇူးပါရှင်အဲ့တော့ဒီမြမရုပ်ရှင်ဇာတ်ကားတွေနဲ့ပတ်သက်ပြီးတော့ဒါကြောကြားသူတွေပါနော်အမှုပညာနယ်ပယ်ဆိုတာတိတ်ပြီးတော့မှလည်းဩဇာကြီးပါတယ်ဒီကြောကြားသူတွေရဲ့တာဝန်ယူမှုတာဝန်ခံမှုအပိုင်းကိုလည်းကျွန်မဆွေးနွေးခြင်းပါတယ် တနေ့ပတ်သက်ပြီးတော့ကျမတို့စီကိုစရေးသားလာတာဒီပါဒီမှာတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မပါပါဘူးမြန်မာရုပ်ရှင်ကားတွေကိုလေ့လာကြည့်လို့ရှိရင်လူခွင့်ရေးပိုင်းဆိုင်ရာအမျိုးသမီးကြီးရာကိစ္စနောက်ခါဒီဟိုလိန်တူချစ်သူများဆိုင်ရာဒါတွေနဲ့ပတ်သက်ပြီးတော့ဒီမြန်မာအမှုပညာလောကလက်ရှိပေါ့နော်လုပ်နေကြတဲ့လူတွေကြားမှာဘလောက်တာဝန်ယူမှုတာဝန်ခံမှုရှိပါတယ်လဲဒါနဲ့ပတ်သက်ပြီးတော့လည်းကျမဆွေးနွေးစီခြင်းပါတယ်မတ်တင်စာရှင်းလင်းရေးဆွေးနွေးပေးပါအောင်ရှင်
လက်ရှိကျမတို့ဒီမြန်မာနိုင်ငံရဲ့ရုပ်ရှင်ဒီနဲ့ပတ်သက်ပြီးအခုလိုမျိုးဒီကြည်သူတွေရောရုပ်ရှင်အမှုပညာရှင်တွေရောအသစ်တွေရောအဟောင်းတွေရောပါဒီပေါ်မှာအလေးတူပြုပြီးရောဆင်းရဲလာတာလေဆိုတာကျမမြင်ကတော့ဒါနှုတ်ဆက်တစ်ခုလိုပဲပေါ့နော်ဒီနှုတ်ဆက်ကတော်တော်လေးကိုကျဲတဲ့ကြောင်မလို့အားလုံးကအိတ်နေရာကနေထလာရတယ်လို့ဟိုမဖြစ်မနေကြောဆိုဆင်းရဲရတဲ့အခြေအနေတွေရောက်လာတယ်ဒါကိုကျမတို့အကောင်းမြင်တယ်အကောင်းမြင်စီလိုပါတယ်ဒါဒီဟိုပို့ပြီးတော့ကျမနိုင်ငံရဲ့ဒီရုပ်ရှင်လောကဒီလူငယ်တွေပေါ်မှာအများကြီးတယောက်မှုရှိအောင်ကြမ်းမမှုရှိရဲ့ဒီရုပ်ရှင်တော့ကပုံတိုးတက်လာစီဖို့အတွက်ကိုဟိုအကောင်းဖို့ဖြစ်လာရင်လူစားစီလူရဲ့အားလုံးကိုလေနောက်ဒီကျမတို့လက်ရှိကြာတာနေရုပ်ရှင်တွေပေါ်မှာဒီလုံးနဲ့တော့နှစ်နှစ်သုံးနှစ်လောက်ခင်ကကျမတို့ဒီအရက်ပတ်အဖွဲ့အစည်းတွေလူခွေအဖွဲ့အစည်းတွေမှာပြောဆိုကြတာရှိပါတယ်ကျမတို့ကလိုအပ်ချက်တွေရှိနေပြီဒါလည်းဆိုတော့ရုပ်ရှင်လောကကလောကသားတွေရအခုလက်ရှိနေမဲ့တော်သားနေတဲ့ဒီရုပ်ရှင်ပညာရှင်တွေဒီမှာရှိသေးရှိတတ်တဲ့အသိပညာပေါ့နော်ရှိသေးတဲ့အသိပညာလို့ပြောတာသူတို့ရဲ့ဟိုဒီရုပ်ရှင်အမှုပညာဆိုတာခက်ကိုဒီကျမတို့နိုင်ငံမှာအသိမှုနေခဲ့တဲ့ဒီလူခွေရေးဆိုင်ရာဒီမိုကရေစီပိုင်းဆိုင်ရာသူတို့ကအပေါ်မှာဒီမတူကွဲခြားမှုတွေပေါ်မှာဘလို့ဒီနေ့ကျမတို့ကကြားပါတဲ့လည်းဆိုအချက်လက်ဒီဒါတွေကတော်တော်လေးကိုဟိုအားမင်းနေရပေါ့နော်ကျမတို့ဒီဘက်ဒီဒီတက်တော့လှူရှာနိုင်ငံကြီးတမားတွေတက်မှာတော့ဒါတွေကအရင်ကအားကောင်းခဲ့တယ်ဆိုလို့တကယ်ဒီလူလူတွေရှားမှာလည်းအားမင်းနေတယ်လို့ပြောဒီလုံရှင်လောကသားတွေထဲမှာလည်းအားမင်းနေရကိုကျမတို့ကမြဝတ်စီမြင်ရတယ်တော့ဒီမတန်ဆန်းတွေအပေါ်မှာဟာတာလို့တာလှောင်ပြောင်တာဒီထောင်းနဲ့ထောင်းနဲ့ပုံစံပိုလီယိုတွေအပေါ်မှာလှောင်ပြောင်တာဖြစ်တဲ့အခါမှာဒီပိုလီယိုမတန်ဆန်းဒီအဖွဲ့အစည်းတွေဒါထဲမှာတော်တော်လေးကိုစိတ်မကောင်းဖြစ်ကြတယ်အဲ့လိုပဲလိင်ယူချစ်သူတွေအပေါ်မှာလည်းဒီဟာတာအနေနဲ့ပဲအဓိကပြလာတယ်ပေါ့နော်ပြလာခဲ့တဲ့အခါမှာလိင်ယူချစ်သူတွေကိုအရင်ကတည်းကဒီမှာတို့ဒီဘာသာရေးအရာဖြစ်စီလူမှုရေးအရာဖြစ်စီနှိမ့်ချထားတဲ့အခြေအနေမှာဒီဒီရုပ်ရှင်တွေပေါ့နော်အားလုံးကအမီဒီယိုပြုလုပ်ကြတဲ့ရုပ်ရှင်တွေမှာလည်းလင်းလင်းချစ်သူတွေအပေါ်မှာရဲမားတဲ့တင်းစကားတွေကဒါတကယ်လင်းလင်းချစ်သူအတောင်းတွေကိုတော့တင်းဟိုအခွင့်အရေးတွေနဲ့ညှိနှိုင်းပိုင်မှုတွေမရှိရင်လည်းဟိုပြတဲ့အခါကျတော့အမရောက်တယ်အဲ့လိုရောက်တဲ့အခါတော့ဒီမက်တွေးကလင်းလင်းချစ်သူတွေအပေါ်မှာတော်ပြီးထိခိုက်စေတာလူကုန်တိတ်ခါကိုထိခိုက်စေတဲ့အချက်တွေတော့များများစွာမြင်လာရတယ်။အဲ့တော့ဒါဒီကျမတို့ဒီလူတိုင်းဝိုင်းကိုလည်းပြန်ပြီးအစိတ်အထောက်ဖြစ်စေတယ်ဒီအတွက်ကိုကျမတို့ရက်ဖက်အဖွဲ့ကြီးတွေကလူခွင့်အဖွဲ့ကြီးတွေကလည်းငင်းငင်းလေးလို့မတင်တော့ဘူး။လူပညာရှင်တွေနဲ့ဆွေးနွေးရတော့မယ်သူတို့အစ်တင်ညာပေးပြီးကျမတို့လုပ်ဆင်ပြီးလို့ကျမတို့မြင်လာတယ်ပေါ့နော်။
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးပါ။အဲ့တော့မြန်မာပြည်ကနေပတ်ဝန်းဆွေးနွေးမဲ့ဥက္ကင်မောင်လွင်ရှိပါတယ်ရှင်။ဥက္ကင်မောင်လွင်ဝင်ရောက်ဆွေးနွေးပါရှင်။
ကျွန်တော်ဆင်းရဲလို့ရတာတော့နိုင်ငံရေးရှိတော့နဲ့စီဝါရေးရှိတော့ကနေရဆင်းရဲပါတယ်။နိုင်ငံရေးရှိတော့ကကြည့်နေဆိုတော့အစိုးရနဲ့နိုင်ငံရေးဝန်ကြီးဌာနကြီးအားနည်းချက်များကြောင့်ဖြစ်ပြီးဒီနေ့အခြေကြီးဒီဒီလူဝါရဆိုင်နဲ့စိုးရကြီးလူဝါရဆိုင်ဇာကအများနဲ့ဟိုလည်းခလုတ်ကြီးအဖြစ်ပြီးကိုယ်စီနဲ့ဒီစိုးရဇာကများကိုစဉ်းစားချက်ချင်းဇတားကြံ့ကြအောင်လုပ်ထားခြင်းတော့အလောင်းဆက်ဆံရပြီးအစိုးရကြီးဝါရချက်ကကနာကိုအတိတ်ရှင်များအတိတ်ရှင်များကိုဖော်တည်ပြီးပြောကြသည်ဒီအမိရှင်များတို့အဖြစ်တွေကိုဆက်လက်ခဲ့ကြသည်ကျွေးရင်ရှင်းအောင်ကြည့်နေစဉ်တော့ဒီကလာပြည့်ဒီကအရင်ချင်းရဲ့ဆင်ခဲ့ဖြစ်ပါတယ်ဒီတိုင်းကဥပေရရောရင်ဖြစ်ပြီးခုခုကများကိုလည်းမသိလို့နေခဲ့ရယ်အရင်ကများပြီးတော့အမျက်ကမတူကြဖြစ်ပြီးရှင်းလို့နေတဲ့ဇာကများကိုလည်းဖော်ပြီးရန်ကြနေတယ်ကျတော့
ဟုတ်ကဲ့ပါဥက္ကင်မောင်လွင်ကျေးဇူးတင်ပါတယ်ရှင်ဒီစင်စာပိုင်းနဲ့ပတ်သက်ပြီးတော့ဒီဘက်ခေတ်ပိုင်းမှာတော့တော်တော်လေးဟိုရှော့ရှော့ပေါ်ပေါ်ဖြစ်လာတယ်လို့ပဲယူဆရပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲမှာတော့အရေးသွင်းတဲ့ပတ်သက်ပြီးတော့ဒီကိစ္စကိုကျွန်မအကျေမချက်တော့ပါဘူးဆိုတော့ကိုနေဦးလင်းရှိပါတယ်ကိုနေဦးလင်းဆွေးနွေးဖို့စောင့်နေပါတယ်ရှင်ဝင်ရောက်ဆွေးနွေးပါကိုနေဦးလင
်းအဲပြောရရင်တော့ဗျာကဘာကြီးလုံးနေဆိုတာလက်မခံနိုင်သေးတဲ့လူကဘာကြီးပြားနေသေးလေလို့ပဲထင်တဲ့လူတွေနဲ့ပြိပခါလို့ပဲအမှန်တရားဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အမြင်ပြောရရင်တော့ဒါတွေဘာကြောင့်ဖြစ်လဲဆိုဒီကစဉ်းစားလို့ရှိရင်တော့ဗျာအဓိကတော့ဇက်ကားရိုက်နေဆိုတော့ဇန်ညုံးလိုတာပေါ့နော်ဇန်ညုံးဆိုတာလေဇန်ညုံးအရင်မှာဘာရှိလဲဆိုတော့ကျွန်တော်တို့ဖြစ်တော့ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့အချိန်တုန်းကဆိုလို့ရှိရင်တော့အဓိကတော့စာပေအားနည်းမှုကပေါ်ပေါက်လာတာပေါ့နော်စာပေများများဖြစ်ဟုတ်မယ်စာပေလူတွေကအတိအများများများမြင့်လာမယ်အဲ့ဒီအခါမှာသူတို့ရဲ့ဒမန်းကလည်းပုံပြီးတော့ရည်သွေးရှိတဲ့ကိုယ်ကိုယ်လည်းအည်သွေးညှင်းနေတယ်လို့လူတွေလည်းအည်သွေးရှိလာတယ်အည်သွေးရှိတဲ့ရုပ်ရှင်ကားတွေကိုပို့ပြီးတော့နှစ်သက်လာတယ်လို့ထင်ပါတယ်ဗျ
ကျွန်တော်တို့ဥမာတခုဆိုပါဆိုရာဥဒုခရိုက်တဲ့ဟာမျိုးပေါ့နော
်ဟုတ်ကဲ့ဟုတ်
လားနော်ဥဒုခခြေကနောက်တစ်ခုကကြံမိုးလိုဟာမျိုးပေါ့နော
်ဟုတ်ကဲ့ဆို
တော့ဘဝလူဟာအကောင်းကြိုက်လာတာနဲ့အများအကောင်းကိုမျိုးလင့်လာတာပေါ့နော်တဖြည်းဖြည်းအဲ့တော့ပြီးခဲ့တဲ့ခေတ်မှာဘာဖြစ်သွားလဲဆိုတော့လူတွေကဟောပေါ့နော် blame ပေါ့ဟိုတခြားသူကိုအပြစ်တင်နေနေနေပဲကိုကိုကိုဟောပေါ့နော်ရှေ့ကိုရောက်တယ်ပေါ့နောက်ခုလည်းပြန်စင်လာပြီဗျာဒီပြီးခဲ့တဲ့နှစ်ပိုင်းမှာဗျာဟိုနဝတ္တရပဲဆိုပါစို့ဒီဂီတလိုင်းနဲ့ရုပ်ရှင်လိုင်းညာဂီတလိုင်းကတိုးတက်လာတယ်ဗျာဘယ်သူမှအပြစ်ပြောလို့မရဘူးလေးပြူဆိုတာကျွန်တော်စင်ကာပူရောက်မှသိတာဒါပေမဲ့သူ့စကားကိုသူ့တခြင်းကိုကျွန်တော်ဒီနေ့တည်းလက်ခံလို့ရတယ်ဗာလဲဓာတ်ပါတယ်ဓာတ်နာပါတယ်ဖီလိုဆိုဖီဘာညာပေါ့ဗျာအကုန်လုံးပေါ့နော်
တွေးခေါ်ပါဟုတ်ကဲ့
အဲ့တော့ရုပ်ရှင်ကဘာကြောင့်မဖြစ်ကြလဲအင်စထရူမန့်ကြောင့်လည်းမဟုတ်ဘူးလူတွေကြောင့်ပဲမတိုးတက်တယ်လို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုနေဦးလင်းကျေးဇူးပါရှင်အဲ့တော့ကျွန်မနောက်ဆုံးညီနဲ့ဆရာကိုဦးဆွေကိုအလှည့်ပေးချင်ပါတယ်ဆရာစက္ကန့်30လောက်ပဲအချိန်ရပါတယ်အဲ့တော့ဒီမြန်မာရုပ်ရှင်ကားတွေအပေါ်ဆရာပြစ်ပြစ်နစ်နစ်ပေါ့နော်ဝေဖန်မယ်ဆိုရင်ဆရာဘာများပြောချင်ပါတယ်လဲဒီတိုးတက်ရင်နဲ့ပတ်သက်ပြီး
ကျွန်တော်နိုင်ငံကုန်တက်ကြရကြပြအခုလက်ရှိမြန်မာရုပ်ရှင်ကားတွေမြေကက်တစ်တွေကိုနေရာပြိမာသာလင်မြေကက်တစ်ဆိုရရုပ်ရှင်အတက်ပြင်းကအဝဝကိုစနစ်တကျစင်ကြာတက်နောက်သားတဲ့လူငယ်တွေကိုကျွန်တော်တို့အားကိုးဖို့လိုအပ်နေပြီကျွန်တော်တို့လူကြီးတွေကိုအားကိုးလို့မရတော့ဒါပဲကျွန်တော်ပြောပြရတယ်
ဟုတ်ကဲ့ပါဆရာကိုဦးစေကျေးဇူးတင်ပါတယ်ရှင်။နောက်ဝင်ရောက်ဆွေးနွေးပေးခဲ့တဲ့ဒီကိုကျော်သင်္ခမတ်တင်စာရှင်လက်ကြီးကိုနေဦးလင်းအပါဝင်ကျမတို့ရဲ့ဟိုတော်ရရှင်လေးဝင်ရောက်ဆွေးနွေးပေးခဲ့ကြတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။မတ်တင်ကြီးထိုက်စီစဉ်တင်ဆက်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လှန့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညတို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်အခုအင်္ဂါညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ကပြောပြပေးပါဦးမယ်ရှင်
သူရှိုရီလို့ဆွဆွဲခံထားရတဲ့ရုရှားတန်ဝင်တဲ့အယောက်60အမေရိကန်ပြည်သူတွေကနေဒီတစ်ပတ်အတွင်းမှာထွက်သွားဖို့တင်းလာနေတော့ကအမိထုတ်ပြန်ကြေညာလိုက်တဲ့ပေါ်ရုရှားဆိုရက်ကတုတ်ပြန်မဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ကဒီကနေ့မှပြောဆိုလိုက်ပါတယ်။ပြင်သစ်၊ဂျာမနီနဲ့ပိုလန်နိုင်ငံတွေပါဝင်တခြားနိုင်ငံ22နိုင်ငံကလည်းရုရှားထောက်လှမ်းရေးဝန်ထမ်းစုစုပေါင်း89ကိုနိုင်ငံတွေကနေနှင်ထုတ်လိုက်တဲ့အကြောင်းအင်ဗီဒိုကပြောဆိုထားပါတယ်။ဗီဒီမန်နေထိုင်တဲ့ရုရှားသူရှိုဟောင်းအစိတ်ကက်ခံရတဲ့အကိစ္စနဲ့ပတ်သက်ပြီးတော့ရုရှားရဲ့လုံရဲစုပီးဗီဒီန်ဆိုရက်ကပြောဆိုထားပါတယ်မင်းခင်ပြောင်စုမှနေထိုင်တဲ့လူဦးရေစီးရင်နောက်တစ်ချိန်ကောက်ခံတဲ့အခါမှာမိကွန်းတွေတဲ့နိုင်ငံသားဟိုမဟုတ်ဆိုတဲ့မိကွန်းကိုထည့်သွင်းသွားမယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဝယ်ဘာရော့စ်ကကြေညာလိုက်ပါတယ်အမေရိကန်တကောင်စီဌာနကနေလူဦးရေစီးရင်ကို10နှစ်တခါကောက်ခံတဲ့နေရာမှာလာမယ့်2020ခုနှစ်မှာတစ်ချိန်ထပ်မံကောက်ခံဖို့ရှိနေပါတယ်ဒီအတွက်မေးမဲ့မိကွန်းတွေကိုအခုစနေနေ့နောက်ဆုံးထားပြီးပြုစုမှာပါလူနေစုတွေရဲ့မဲပင်ခွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတရအတွက်အချက်လက်တွေလိုတာကြောင့်တရားရေးဌာနရဲ့တောင်းဆိုချက်အရနိုင်ငံသားဟိုမဟုတ်မိကွန်းကိုထည့်သွင်းဖို့ဖြစ်လာတယ်လို့ကုန်သွယ်ဝင်ကြီးရဲ့ရုံးမှတ်တမ်းမှာတင်းတာနေတော့ပေါ်ပြထားပါတယ်83နှစ်မြောက်တက်မတော်နေ့ကိုမတ်လ29ရက်နေ့မှာနေပြီးတော့မှကျင်းပခဲ့ပါတယ်စီးရီးပြခန်းနာကိုတက်ရောက်လာတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုရှိမဲအောင်နိုင်ကမြန်မာနိုင်ငံတွင်သတင်းလွတ်လပ်ခွင့်နဲ့ပုံနှိပ်ခွင့်ကိုကျင့်ဝတ်တဲ့အညီကျင့်သုံးကြောင်းအလေးထားပြောဆိုသွားပါတယ်
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ကြီးများပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Peter Henley ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ 32kHz 9335လိုင်းဒိုမီတာ 40kHz 9483ညလိုင်းဒိုမီတာ 48kHz 16153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.